Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတသရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ15ရက်အင်္ဂါနေ့ညပိုင်း 9:30 AM စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်။ကျမနန်းလောက်ပါဒီကနေ့ညပိုင်းစီစဉ်နဲ့တာဝန်ယူတက်ဆက်သွားပါပါ
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။ American သမ္မတ Barack Obama ဟာဒီနေ့ Green နိုင်ငံမှာရောက်ရှိနေပါတယ်။နောက်တက်မဲ့ဒီသမ္မတ Donald Trump လက်ထက်မှာမြောက်အတ္တလန်တိတ်စာချုပ်အဖွဲ့နေတိုးနဲ့ပတ်သက်လို့အမေရိကန်ရဲ့ရည်တည်ချက်ဆက်လက်ခိုင်မာနေမယ်ဆိုတော့ကိုဥရောပနိုင်ငံတွေကိုအာမခံနိုင်မှုသမ္မတဥဘာမားကကြိုးစားနေပါတယ်။တခါထိုင်းနိုင်ငံဘက်ကမျိုးကအေယာဝန်နှက်ကွန်းမှာ2015ခုနှစ်တုန်းကဖြစ်ခဲ့တဲ့ဘုံဖောက်ခွဲတိုက်ခတ်မှုနဲ့ဆွတ်ဆွဲခံရသူအမျိုးသားနှစ်ဦးရဲ့အမှုကိုတော့ဒီကနေ့စတင်ဆက်စီပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းသမားတွေအင်တာနက်လူမှုကွန်ရက်သုံးဆွဲသူတို့ရဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုချင်းချောက်နေတဲ့ဥပဒေအသွင်ဆောင်လာနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါဂျီကိုလွှတ်တော်ကပြန်သုံးသပ်ပေးဖို့တောင်းဆိုတဲ့သတင်းမှာတော့
လူမှုကတူနဲ့တူအဲ့လိုအစော်ရမှုတွေဖြစ်လာရင်ဘယ်လိုလုပ်ကြမလဲဆိုတာလေကျွန်တော်ဘက်ကစဉ်းစားဖို့လိုမှာပေါ့နော
် NLD ပါတီအမျိုးသားလွတ်တော်ကိုစလဲဦးအောင်တိန်ပြောတော်ရပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါကြအပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကွန်မရှင်အဖွဲ့ဒီကနေ့စစ်သွင်းမျိုးကိုတွားရောက်တဲ့တဲ့တွင်နဲ့မြမအင်တာနက်လွတ်လပ်ခွင့်အစဉ်အနှဲငယ်တက်လာတဲ့တဲ့တွင်နဲ့အတူနိုင်ငံတကာတဲ့တွင်တပုတ်မှာတော့အီရတ်နိုင်ငံထက်က IS2 ကိုတိုက်နေတဲ့ Peshmerga တပ်သားတွေရဲ့တိုက်ပွဲအတွေ့အကြုံတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားမှာပါခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်မြန်အမေရိကန်သမ္မတဘရက်အိုဘားမားဟာဒီနေ့ဂရိနိုင်ငံမှာရောက်ရှိနေပြီးတော့နောက်ထပ်မဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလည်းမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့နဲ့ပတ်သက်လို့အမေရိကန်ရဲ့ရည်တည်ချက်ဆက်လက်ခိုင်မာနေမယ်ဆိုတော့ကိုဥရောပနိုင်ငံတွေကိုအာမခံနိုင်ဖို့ကြိုးစားနေပါတယ်အမေရိကန်ပြည်ထောင်စုကနေမထွက်ခွာခင်ရွေးကောက်ခံသမ္မတထရမ့်နဲ့တွေ့ဆုံချိန်မစ္စတာထရမ့်ကသူလက်ထက်မှာအမေရိကန်ရဲ့အရေးပါတဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းထားရှိသွားမှာဖြစ်တယ်ဆိုတာသူကပြောခဲ့တဲ့အကြောင်းသမ္မတဥဘာမားကပြောပါရယ်သမ္မတတပ်တန်းမကုံငင်နောက်ဆုံးအချိန်နိုင်ငံရက်ချားခရီးစဉ်ရဲ့ပထမဆုံးခီးတစ်ထောက်အဖြစ်နဲ့ဂရိနိုင်ငံကိုသမ္မတဥဘာမားရောက်နေတာပါဂရိဝန်ကြီးချုပ် Alexis Tsipras အပါဝင်ဂရိခေါင်းဆောင်တွေနဲ့ဒီကနေ့မှာတွေ့ဆုံပါရယ်ဂရိနိုင်ငံအပြင်ဂျာမနီနဲ့ပြည်ထောင်နိုင်ငံတွေကိုပါသွားရောက်မဲ့သမ္မတဥဘာမားရဲ့ခီးစဉ်တစ်လျှောက်မှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်လို့အထူးအကြောင်းအရာတစ်ရပ်အဖြစ်နဲ့ဆွေးနွေးနိုင်တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဘယ်ရုစ်ကပြောထားပါတယ်။ဂျာမနီနိုင်ငံခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲကဆွေးနွေးပွဲတစ်ရပ်ကိုအရှင်ဖြစ်နဲ့လက်ခံကျင်းပပေးမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုတော့ဗြိတိန်၊ပြင်သစ်၊အီတလီနဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါ။တောက်ချာနေကျင်းပမယ်အဲ့ဒီဆွေးနွေးပွဲမှာအာရစ်စစ်သွေးကြွချေမုံရေးရွှေပြောင်းဒုက္ခတဲ့အရေးယူကရိန်းပြည်ပခါနဲ့ဒီပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းတွေကိုဆွေးနွေးကြလိမ့်မယ်လို့ယူဆရပါတယ်ရှင်။
အစိုးရဖွဲ့စည်းစတင်ဖွဲ့စည်းနေတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီကိုနိုင်ငံခြားရေးဝန်ကြီးတာဝန်ပေးရသွားပဲရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရရှိနေတာဝန်ထပ်ဆောင်မှုတဲ့ဂျူလီယာနီအနေနဲ့နိုင်ငံခြားရေးမူဝါဒအတွေ့အကြုံတွေအတွေ့အကြုံရှိသူသာတာဝန်ရှိလေရှိတဲ့ဒီယာရုတာဝန်ထမ်းဆောင်ဖို့တော့လုံလောက်တဲ့အတွေ့အကြုံရှိသူမဟုတ်ပါဘူး။သူကမစ္စတာထရမ့်နဲ့ကာလကြာရှည်လက်တွဲလာခဲ့သူဖြစ်ပြီးမက်ဆွေစီယုံစဉ်ကာလတုန်းကလည်းထရမ့်ရဲ့အမာခံထောက်ခံသူတူဖြစ်ခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီးတာဝန်ပေးရခံမယ်လို့တင်းထွက်ပေါ်နေသူနောက်ထပ်တဦးကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဟောင်း John Bolton ဖြစ်ပါတယ်။ Republican မြို့သား Committee RNC ဥက္ကဋ္ဌ Rain Priebus ကတော့သမ္မတရဲ့လက်ထောက်အင်ဂျူရာအရာရှိချုပ်ဖြစ်ရွေးချယ်ကြောင်းတင်းထွက်နေနေမှာ Trump ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအမျိုးသားရေးအစွန်းရောက်သူတဦးဖြစ်တယ်လို့ဆွဆွထားတဲ့ Stephen Bannon ကိုတော့မဟာဗျူဟာနဲ့အကြံပေးအကြီးအကဲဖြစ်ရွေးချယ်ခဲ့တာကိုလူ့ခွင့်ရေးအဖွဲ့တွေ Democrat နဲ့ Republican တချို့ကဝေဖန်နေကြပါတယ်။ Bannon ကလို့ရွေးချယ်ခံရတဲ့ပတ်သက်လို့အမျိုးသားရေးဝါဒီတွေကအောင်ပွဲခံခဲ့တယ်လို့သူဟာလက်ရအစွန်းရောက်တွေရဲ့ Breitbart website ကိုဦးဆောင်လုပ်ကန်သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်း Trump ရဲ့မဲဆွယ်စီယုံရေးအဖွဲ့ Manager Kelly Yan Conway ကသူဟာမဟာဗျူဟာကျွမ်းကျင်တဲ့ထိုင်မဲ့သူတဦးဖြစ်ပြီးအမေရိကန်ရေတပ်အရာရှိတဦးဖြစ်ခဲ့တယ်လို့ Harvard တက္ကသိုလ်ကျောင်းဆင်းဖြစ်တဲ့ဆိုပြီးတော့ပြန်လည်ခုခံချေပါထားပါတယ်
။ Syria နိုင်ငံ Idlib နဲ့ Homs ခရိုင်တွေကိုပြစ်မှတ်ထားပြီး Russia လက်ထက်ကထိုးစစ်ဆင်မှုကြီးတရက်ကိုစတင်လိုက်တဲ့အကြောင်း Russia ဆွေရကဒီကနေ့ပြောပါတယ်။ဒီထိုးစစ်ဆင်မှုမှာပြီးခဲ့တဲ့သတင်းပတ်တုန်းကတခြားသင်္ဘောတွေနဲ့အတူမြေထဲပင်လယ်အရှေ့ခြမ်းကိုရောက်လာတဲ့ရုရှားရဲ့တခုတည်းသောလေယာဉ်တင်သင်္ဘော Admiral Kuznetsov ပေါ်ကလေယာဉ်တွေလည်းပါဝင်တယ်လို့ရုရှားကာကွယ်ရေးဌာနကပြောပါရယ်။ဒီနေ့လေဆောင်တိုက်ခိုက်မှုတွေဟာအာရစစ်သွေးကြွတွေနဲ့နူစရယ်တပ်ဦးအဖွဲ့ကစစ်သွေးကြွတွေကိုပြစ်မှတ်ထားချေမှုန်းတာဖြစ်တယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါရယ်။ စီးရီးယားတပုံတွေထိချုပ်ထားတဲ့အလက်ပိုမြို့အရှေ့ချမ်းမှာလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်နေတယ်လို့စီးရီးယားရဲ့တပ်ကြွလှုပ်ရှားသူတွေကပြောဆိုနေချိန်မှာအခုထိုးစစ်ဆင်မှုကိုလည်းစတင်လိုက်တာပါရှင်
။ IS စစ်သည်ကြော်ရီလက်ထဲကနေပြန်လည်တင်းယူဖို့အီရတ်တပ်ဖွဲ့တွေအကြီးအကျယ်ထိုးစစ်ဆင်နေတဲ့မိုဇူးမြို့မှာလူ 9,400 ကျော်အိုးအိမ်တွေကနေဆွန့်ခွာထွက်ပြေးနေကြအောင်ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့တောက်ကြနေ့ကဆလုအိုးအိမ်မဲ့သူဦးရဲ့နောက်ထပ် 6,600 အထိတိုးခဲ့ပြီးအများစုကအိုးအိမ်မဲ့ဒုက္ခသည်စခန်းတွေရှိရာကိုထွက်ပြေးလာကြတယ်လို့ကုလသမဂ္ဂပြောခွင့်ရကတနင်္လာနေ့မှာပြောပါတယ်။ထွက်ပြေးလာသူတွေကိုယာယီခိုလုံရေးစခန်းတွေထဲပေးမဝင်ခင် IS အဖွဲ့နဲ့အခြေဆက်ရှိသူတွေပါဝင်နေမလားဆိုတာတွေကိုစစ်ဆေးနေကြောင်းအီရတ်အထူးတပ်ဖွဲ့ကပြောပါတယ်။American ဦးဆောင်တဲ့လေကြောင်းကူနဲ့အတူအီရတ်တပ်ဖွဲ့တွေကမိုဇူးမြို့အတွင်းပိုင်းကိုတဖြည်းဖြည်းချင်းဝင်ရောက်ထိုးစစ်ဆင်နေတာပါ IS စစ်သွေးကြွားရီဘက်ကအသေးခံဘုတ်ခွဲတိုက်ခိုက်တာတွေလုပ်နေရတဲ့အမျှစစ်ဖက်ရက်ဖက်တိုက်ခိုက်တိုက်ဆုံမှုတွေနှဲပါစေဖို့လည်းအီရတ်တပ်ဖွဲ့တွေကြိုးစားနေပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတော့မိုဇူးမြို့နဲ့အနီးဝန်းကျင်ဒေသတွေကလူပေါင်း3,000ကျော်အတွက်စားနပ်ရိက္ခာအကူအညီတွေထောက်ပံ့ပေးနေကြောင်းပြောပါတယ်။ဒီအထဲမှာမိုဇူးမြို့အတွင်းအီရတ်တပ်ဖွဲ့တွေပထမဆုံးပြန်လည်သိမ်းယူခဲ့တဲ့ GOG Jelly ရက်ကွက်ကလူပေါင်း2,000 ခွဲလဲပါဝင်ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေအင်္ဂါနေ့ညဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့ကနာမည်ကြီးနှံ့ကွန်းတစ်ခုမှာ2015ခုနှစ်ဩဂတ်လတုန်းကဖြစ်ခဲ့တဲ့ဘုံးဖောက်ခွဲတိုက်ခိုက်မှုနဲ့ဆွတ်ဆွဲခံထားရသူအမျိုးသား2ဦးရဲ့အမှုကိုတော့ဒီကနေ့စတင်စစ်ဆေးပါရယ်။ဆွတ်ဆွဲခံထားရတဲ့သူတွေဘက်ကနေဘာသာပြန်ပေးမယ့်သူတွေနဲ့ပတ်သက်လို့အငင်းပွားတာတွေရှိခဲ့တာကြောင့်အမှုစစ်ဆေးမှုတွေနှောင့်နှေးခဲ့ရပြီးတဲ့နောက်အခုမှစစ်ဆေးမှုတွေကိုစတင်နိုင်ခဲ့တာပါ။ဘီလယ်မိုဟာမက်နဲ့မီရယ်လီယူဆူဖူတို့ဟာလူသက်မှုတရားမဝင်ဖောက်ခွဲရေးလက်နက်ပစ္စည်းတွေလက်ဝယ်ပိုင်ဆိုင်မှုအပါအဝင်လူပေါင်း20သေဆုံးခဲ့ရတဲ့ဘန်ကောက်အေယာဝန်နှစ်ကွန်းမှာဘုံဖောက်ခွဲတိုက်ခိုက်မှုနဲ့ဆွဆွဲခတ်ဆက်ဆက်ပြီးတော့ဒီဆွဲချက်ပေါင်း10ခုကျော်နဲ့ရင်ဆိုင်နေရတာပါသူတို့နှစ်ဦးကတော့ဆွဆွဲချက်တွေကိုညှင်းထားပါတယ်တရုတ်ဝီကလူမျိုးတွေဖြစ်ကြတဲ့သူတို့နှစ်ဦးကတရုတ်တန်ရုံးကဆစ်လွတ်ပေးတဲ့ဘာသာပြန်နှစ်ဦးကိုလက်မခံခဲ့ပါဘူးတရုတ်နိုင်ငံဟာဝီကာလူမျိုးတွေကိုအလေးထားသူတွေမဟုတ်တာကြောင့်တယုံကစကားပြန်တွေကိုလက်မခံနိုင်ဘူးလို့ဆိုပြီးတော့ညှင်းခဲ့ကြတာပါဒါပေမဲ့တရားရုံးကသူတို့ဘက်ကစိုးရိမ်ချက်တွေကိုပယ်ချခဲ့ပါတယ်တရုတ်နိုင်ငံဆင်ကျင်းပြည်နယ်ဟာဝီကာလူနည်းစုတွေအများစုနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့တရုတ်အစိုးရရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့ဒေသခံအများပြားကမချေမနှက်ဖြစ်နေကြတာပါဒီဒေသဟာတရုတ်အစိုးရရဲ့အကြမ်းဖက်ဝါဒဆန့်ကျင်ရေးအကြီးအကျယ်နှိမ်နှင်းမှုတွေရှိနေတဲ့နေရာလည်းဖြစ်ပါတယ်ဘန်ကောက်ဖြိုပုံခွဲတိုက်ခတ်မှုနဲ့ပတ်သက်လို့တော့လူမာခိုကူးမှုကွန်ရက်တွေကိုထိုင်းဆူရကနှိမ်နှင်းခဲ့တဲ့အပေါ်မှာလက်တုပ်ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ထိုင်းဆူရအရာရှိတွေကပြောပါရရှင်
။အီဂျစ်သမ္မတဟာမိုဟာမက်မော်ဆီပေါ်တည်ထောင်ချမှတ်ထားတာကိုအီဂျစ်တရားရုံးတစ်ခုကဖယ်ရှားလိုက်ပါတယ်။အီဂျစ်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အာနာရှင်အောင်ဟော့စနီမူဘာရက်အာနာကနေဆင်ပေးခဲ့ရတဲ့2011ခုနှစ်လူလူအောင်ကြောင့်မှုအတွင်းထောင်ပေါက်ထွေးမှုတစ်ခုနဲ့ဆက်ဆက်ပြီးမစ္စတာမော်ဆီပေါ်ဆွဆဲထားတာတွေကိုပြန်လည်စစ်ဆေးဖို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်။မစ္စတာမော်ဆီနဲ့ဒူတခြားဆွဆဲခံထားသူ9ဦးကိုလည်းသူတို့ပေါ်ဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ပြန်လည်စစ်ဆေးမှာဖြစ်ကြောင်းအီဂျစ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ပြောဆိုလိုက်ပါတယ်။မစ္စမော်ဆီယာ2012ခုနှစ်ကအီဂျစ်နိုင်ငံမှာပထမဆုံးအကြိမ်ဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ခံရတဲ့သမ္မတဖြစ်ပေမဲ့တနှစ်လောက်ပဲတာဝန်ယူရရသူပါအာဏာကိုချုပ်ကိုင်မှုကြိုးစားပြီးတိုင်းပြည်စီးပွားရေးကိုပြန်လည်ကောင်းမွန်အောင်တည်ဆောက်နိုင်ခြင်းမရှိဘူးဆိုတဲ့ဆွဆဲချက်တွေနဲ့တိုင်းပြည်မှာအုံကြွမှုတွေပေါ်ပေါက်လာတဲ့အချိန်မတိုင်ခင်လေးမှာပဲယာရုကနေဖိရှားခံခဲ့ရတာပါအီဂျစ်စစ်တပ်အကြီးအကဲအဗ်ဒယ်ဖတာ LCC ဦးဆောင်ပြီးသူ့ကိုယာရုကနေဖိရှားခဲ့တာဖြစ်ပြီးအဲ့ဒီနောက်မစ္စတာ LCC ကသမ္မတတာဝန်ယူခဲ့ပါတယ်သမရာစီစီလက်ထက်မှာမစ္စမော်ဆီရဲ့မော်စလင်ကြီးကိုရောများအဖွဲ့အပြင်းထန်နှိမ်နှင်းခံရပါတယ်။မူပါရဲအစိုးရလက်ထက်မှာမတရားအသိဉာဏ်ခံထားရတဲ့မော်စလင်ကြီးကိုများအဖွဲ့ဟာမစ္စမော်ဆီသမရာဖြစ်လာချိန်မှာပြန်အားကောင်းလာခဲ့ပေမဲ့မကြခင်နောက်ပိုင်းမှာပဲအကြမ်းဖက်အဖွဲ့ကြီးဖြစ်ကျင်ညာခံရပြီးအဖွဲ့ကောင်းဆောင်အများပြဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့တရားရုံးကမစ္စမော်ဆီပေါ်တည်ထောင်ပြစ်ဒဏ်ကိုဖယ်ရှားပေးလိုက်ပေမဲ့လည်းသူ့အနေနဲ့တခြားပြစ်မှုတွေနဲ့အကျဉ်းထောင်ထဲမှာဆက်လက်ထိန်းသိမ်းခံနေရဦးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်စစ်ဘက်ပုဂ္ဂိုလ်တချို့နဲ့ဗဟိုထောက်လှမ်းရေးအေဂျင်စီ CIA တို့ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းအကျဉ်းသားတွေကိုစစ်ဆေးရမှာရက်စက်ကြမ်းကြုတ်တဲ့နှီးလန့်တွေကိုတုံးပြီးစစ်ရာဇဝတ်မှုတွေကျူးလွန်ကောင်းကျူးလွန်နိုင်ခဲ့တယ်လို့ပြည်မှုဆိုင်ရာနိုင်ငံတကာတရားရုံး ICC ရဲ့ကနေဦးစုံစမ်းစစ်ဆေးချက်တစ်ခုမှဖော်ပြထားပါတယ်။အထူးသဖြင့်2003ခုနှစ်နဲ့2004ခုနှစ်ကြားကာလတွေမှာဖြစ်ခဲ့တာလို့ဆိုပါတယ်။ ။တနင်္လာနေ့နောက်ပိုင်းကထုတ်ပြန်တဲ့ ICC ရဲ့အစီအစဉ်စာထဲမှာဥရေဟီယာအချက်ပေးရှိနေဖာတိုဦးဘန်ဆိုဒါကတာလီဘန်စစ်သွေးကြွတွေတာမကအာဖဂန်နစ္စတန်အစိုးရအမေရိကန်တပ်ဖွဲ့တွေနဲ့ CIA တပ်ဖွဲ့တွေကပါစစ်ရာဇဝတ်မှုတွေကိုကျူးလွန်ခဲ့ပုံရတယ်လို့ပြောပါရယ်။အာဖဂန်နစ္စတန်မှာအထူးသဖြင့်2003နဲ့2004ခုနှစ်ကြားကာလအတွင်းအကျဉ်းသား61ယောက်ထက်မနည်းကိုအမေရိကန်စစ်ဘက်ဝန်ထမ်းတချို့ကနှိပ်စက်ညှဉ်းပန်းခဲ့တာတွေ့ရတဲ့အကြောင်းအစိုးရကစာမှာဖော်ပြထားပါရယ်။အဲ့ဒီကာလအတွင်းမှာပဲ CIA အဖွဲ့ကလည်းအာဖဂန်နိုင်ငံအတွင်းမှာသာမကပိုလန်၊ရူမေးနီးယား၊လီသူအေးနီးယားနိုင်ငံတွေမှာရှိတဲ့လျှို့ဝှက်ထိန်းသိမ်းရေးစခန်းတွေမှာအကျဉ်းသား28ယောက်ထက်မနည်းကိုနှိပ်စက်ညှဉ်းပန်းခဲ့တယ်လို့ဆိုပါရယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအပြည့်အဝဆောင်ရွက်ခွင့်ရဖို့တောင်းဆိုသင့်မသင့်အမြန်ဆုံးဆုံးဖြတ်မယ်လို့ဘနာဆိုဒါကပြောပါရယ်အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာတရားရုံး ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လို့အမေရိကန်နိုင်ငံသားတွေအနေနဲ့အာဖဂန်နစ္စတန်လိုဒီအဖွဲ့ဝင်နိုင်ငံတွေမှာပြစ်မှုကျူးလွန်တာရှိရင်တော့တရားရုံးတင်စစ်ဆေးခံရနိုင်ပါတယ်ရှင
်နယူးဇီလန်နိုင်ငံမှာ 9.8 ပြင်းအားရှိတဲ့ငလျင်လွတ်ခတ်တာကြောင့်မြေတွေကွဲကုန်ပြီးတိကျကျန်နေတဲ့ကမှုတစ်ခုပေါ်ကဘဲမှသွားလို့မရတဲ့နွားသုံးကောင်ကိုအခုခါမှကယ်တင်လိုက်နိုင်ပါပြီတင်းလာနေကထွက်ပေါ်လာတဲ့ဗီဒီယိုထဲမှာတော့ဘေးပတ်လည်ကမြေကြီးတွေကနေဆင်းကုန်တာကြောင့်ထိထိကျန်နေတဲ့မြေကမှုပေါ်မှာနွားတွေဟာဘဲမှသွားလို့မရပဲဖြစ်နေတာပါဒီနွားသုံးကောင်အောက်ကိုဆင်းလို့ရအောင်နွားပိန်ရှင်ကလမ်းဖောက်ပေးခဲ့တယ်လို့ဒေသခံသတင်းမီဒီယာတွေမှာဖော်ပြပါရယ်ဆူနာမီအသေးစားလေးတွေဖြစ်ပေါ်ခဲ့တယ်လို့ဒီလမ်းတွေအိမ်တွေလည်းဒီငလင်ကြောင့်ပျက်စီးခဲ့ရပြီးလူ2ဦးလည်းသေဆုံးခဲ့ပါရယ်ခင်ဗျာ
အင်တာနက်လွတ်လပ်ခွင့်ဟာကမ္ဘာတဝန်းမှာ6နှစ်ဆက်တိုက်ကျဆင်းသွားတဲ့အကြောင်းလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဆောင်ရွက်နေတဲ့တရားလွတ်လပ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ Freedom House အဖွဲ့ကအစင်ကစားထုတ်ပြလိုက်ပါတယ်2015ခုနှစ်ဇွန်လနဲ့ဒီနှစ်2016ခုနှစ်ဇွန်လအတွင်းလူမှုသတင်းကွန်ရက်တွေနဲ့အပြန်အလှန်ပေးပို့ရေးသားချက်တွေအပေါ်အစိုးရရဲ့စောင့်ကြည့်တဲ့နည်းစနစ်တွေတိုးလာခဲ့တယ်လို့စင်ကစားကဆိုပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကလူမသိသူမသိပိတ်ပင်တိဖြတ်တဲ့အခြေအနေကနေအခုဆိုရင်ပြောင်းကြကြဖမ်းဆီးလာတာတွေအခြေအနေတွေဖြစ်လာတယ်လို့ဆိုပါတယ်။အင်တာနက်လွတ်လပ်ခွင့်အဖိနှိတ်ခံရဆုံးနိုင်ငံတွေထဲမှာတော့တရုတ်၊ဆီးရီးယား၊အီရန်၊အီသီယိုးပီးယား၊ဥဇဘက်ကစ္စတန်နဲ့ကျူဘာနိုင်ငံတွေကိုထည့်သွင်းထားပါတယ်ရှင
်။အင်္ဂါနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကပြောပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှင်အစိုးရနဲ့စစ်တပ်အကြီးအကဲတွေကိုထိခိုက်ပျောက်ဆိုးရဲဆိုတဲ့ဆွဆွဲချက်နဲ့အရေးယူဖို့ကြိုးပမ်းရမှာတွင်တွင်ကြဲကြဲအသုံးပြုလာနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖို့ဒါမှမဟုတ်ဖျက်သိမ်းပစ်ဖို့တိုက်တွန်းမှုတွေသတင်းမီဒီယာလောကသားတွေကြားမှာဆက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်။သတင်းသမားတွေအင်တာနက်လူမှုကွန်ရက်သုံးဆွဲသူတွေရဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုချိမ့်ချောင်နေတဲ့ဥပဒေအသွင်ဆောင်လာနေတာကြောင့်လွှတ်တော်ကအမြန်ဆုံးသုံးသပ်တဲ့လို့တိုက်တွန်းနေကြတာပါ။အပြည့်စုံကိုတော့ကိုထက်အောင်ခန့်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
မြေရာနဲ့ဒိဗေဖွင့်ဆိုချက်တွေပါဝင်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုအာဏာပိုင်ဖွဲ့စည်းတဲ့အပါအဝင်လူရာဆွဲတုံးချနေကြတဲ့အတွက်နှင်းနာမှုရှိနေတာကြောင့်အမြန်ဆုံးပြန်လည်တုံးတက်ဖို့ပန်းမြမအဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်ဥပဒေစတင်ပြဋ္ဌာန်းခဲ့တဲ့2013ခုနှစ်ကစလို့ပြီးခဲ့တဲ့ဆိုးရလက်ထက်မှာဒီဥပဒေနဲ့တရားစွဲဆိုခံခဲ့ရသူ9ဦးရှိခဲ့ပြီးအပြစ်ပေးခံရသူ9ဦးရှိခဲ့ကမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆိုးရတဲ့လက်ထက်မှာတရားစွဲဆိုတဲ့အမှုပေါင်း29မှုထပ်မနည်းရှိနေပြီလို့လည်းပြောပါတယ်ဒီမှုတွေမှာတော့ကံကံရှင်ကိုယ်တိုင်မဟုတ်တဲ့သူတွေရဲ့တရားစွဲဆိုမှုတွေပါဝင်နေတယ်လို့ဆွဆွဲခံခဲ့ရသူတွေကချက်စင်းဖမ်းဆီးထိန်းသိမ်းခံခဲ့ရတာကြောင့်နှိမ့်နာမှုတွေရှိနေတယ်လို့လည်းထောက်ပြထားတာပါ။ဒါကြောင့်လဲဒီဥပဒေကိုပြောင်းစုလွတ်တော်မှာအမြန်ဆုံးဆွေးနွေးဖို့လိုနေပြီလို့ပန်မြမအဖွဲ့ကဒေါက်တာဘုတ်ဖွဲ့ဝဦးမျိုးမြင့်ငင်းကပြောပါတယ
်။ဆိုဒီမှာအဓိကဒီမှာအားလက်ကပါလဲဆိုလို့ရှိရင်သူကဟိုရဲရေးတိုင်တဲ့အမှုဖြစ်နေလေ။ဟုတ်လား။နော်။အဓိကကရဲရေးတိုင်တဲ့အမှုဖြစ်တဲ့ဘယ်သူမှမဆိုဒီကိစ္စကိုရဲစခန်းမှာသွားတိုင်ပြီးတော့ပြုဖွဲ့လိုက်တယ်ဆိုလို့ကျန်တာအရေးယူလို့ရတာဖြစ်တော့နော်အဲ့ဒီအတွက်လည်းကျွန်တော်တို့ကိစ္စကြိုးလို့မများပါဘူးနော်ဟိုပုဂ္ဂိုလ်ကြီးပုတ်ခတ်တက်ခဲ့ကြတယ်အဲအများကြီးပေါ်လာတဲ့အခါမှာအဲ့ဒီတရားစွပ်စွမှုတွေဖြစ်တယ်ဘာဖြစ်လာလဲဆိုတော့ကြာဘူးမရှိဘူးပေါ့နော်အတရားတရားမတင်တတ်တဲ့ချက်ချင်းပဲထပ်တိုင်ကြတယ်တော်ပြီဆွဲဆန့်လို့ရမယ်တကယ်တမ်းဒီဟာကဒီအဓိကတော့ Facebook ပေါ်တက်တင်လာပြီးတော့ Facebook ပေါ်မှာတောင်းလိုက်တဲ့ကိစ္စကဟိုတကယ်ကိုင်းကိုင်းချင်းအကောင်အမျိုးကျူးလွန်လားမကျူးလွန်လားဆိုတော့စုံစမ်းစစ်ဆေးခြင်းမရှိဘဲနဲ့ဆွဲဆိုနေတာကြီးကျွန်တော်တွေ့နေရတယ်နော်ဆိုတော့အဲ့ဒီဟာကြီးရဆိုလို့ရှိရင်ဒီဟာဖုန်းနဲ့ထက်ချောက်ကကြီးမှာအားရက်တည်းရှိတယ်နော်အဲ့ဒီဒီဟာကိုပြန်ကြည့်စစ်ဖို့ပေါ့နော်ကျွန်တော်တို့ကပြန်ကြည့်တော့မှပြန်ပြီးသုံးသပ်ဖို့ပြန်ဆိုင်တင်ပါလား
မြန်မာအစိုးရဝန်ကြီးတဦးဟာလုပ်ငန်းရှိတဦးထံကဒေါ်လာ3000တန်းနဲ့နိုင်ကလုံးလက်ခံရယူခဲ့တယ်လို့ Daily 11သတင်းစာကဆွဆွဲရေးသားခဲ့တဲ့အပေါ်ရန်ကုန်တိုင်းအစိုးရကတရားစွဲဆိုခဲ့ရက11 Media Group အမှုဆောင်ယာရှိချုပ်ဒေါက်တာတန်းထွတ်အောင်အေဒါချုပ်ဦးဝေဖြူတို့ကိုဆက်သွယ်ရေးပုံမှန်6ယောက်ဂါကြီးနဲ့ဖမ်းဆီးခံခဲ့ရပြီးနောက်မှာပဲဒီဦးတွေပေါ်ဝေဖန်တန်းတွေပုံမိုကျေလောင်ခဲ့တာပါဒီမတိုင်ခင်မှာတုန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ပုတ်ခတ်ရေးသားမှုဆွဆွဲချက်နဲ့ NLD ပါတီဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းရေးမှုဦးမျိုးရံအောင်တင်ဟာအလားတူပုံမှန်နဲ့ပဲတရားစွဲဆိုဖမ်းဆီးခံထားရပါတယ်။ဒီအတွက်လည်းမူလရည်ရချက်တွေနဲ့ကွဲလွဲလာနေတဲ့ဥပဒေကိုဖျက်သိမ်းဖို့ဒါမှမဟုတ်ပြင်ဆင်ဖို့တောင်းဆိုမှုတွေကြီးထွားလာခဲ့တာပါ။NLD ပါတီမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်တင်ကတော့ဥပဒေကိုပြန်လည်သုံးသပ်တင်နေလို့ဆိုပါတယ်
။ပြင်သစ်နဲ့ဆိုရင်လေဒီလိုအဲ့လို Facebook တရားနေပြီးတော့အဲ့တော့ရေးလာတဲ့အကြောင်းချင်းရည်ပေါ့ဗျာနော်အဲ့ဒီအရည်ရဲ့ပြဿနာပေါ်တာကိုအဲ့တော့ကျွန်တော်တို့ကပါတော့လွတ်စွာပြောဆိုပိုင်ဝင်လွတ်စွာရေးသားထုတ်ဖော်ပိုင်ဝင်ရှိရဆိုပြီးတော့ပေးထားတဲ့ဖွဲ့စည်းပုံရဲ့ခွင့်ရေးပေါ်မှာတော့လွတ်စွာဟိုဆက်ဆိုပိုင်ခွင့်မှာပေးရတဲ့သဘောမျိုးဖြစ်ရင်တော့မကောင်းဘူးပေါ့နော်အဲ့ဒါတော့လွတ်လပ်မှုပေါ်အသုံးချကြတဲ့သူတွေရဲ့အတိုင်းတာပေါ့အဲ့ဒီဥပဒေတစ်ခုတော့မရှိဘူးဆိုရင်လူဘုတ်ကိုတူနဲ့တူအဲ့လိုအစော်ရမှုတွေဖြစ်လာရင်ဘယ်လိုလုပ်ကြမလဲဆိုတာလေကျွန်တော်တို့ဘက်ကစဉ်းစားဖို့လိုမှာပေါ့နော်။အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဓာတ်တူခုလုံးပယ်ဖြတ်လိုက်မယ်ဆိုရင်အခြားဥပဒေတွေနဲ့အရေးယူတဲ့အခါမှာဒီရဲ့ဤပညာကိုသေချာအပြည့်ဖြစ်အောင်လုပ်ပြီးတော့အရေးယူဆောင်ရွက်ဖို့လည်းလိုမယ်လို့ထင်တယ်။နော်ဒါမဲ့ပြည်ထောင်အတိုင်းတာအနေထားရတော့ကျွန်တော်တို့ဒါဟိုအတိုးချော့လုပ်ဖို့ပြုဖို့ဆိုရင်တော့ဖြစ်နိုင်ပါတယ်။လုံးဝပယ်ဖြတ်ဖို့ဆိုရင်တော့လေဟိုတမျိုးစဉ်းစားရမှာပေါ့ဗျာ။နော်။အဖြစ်ရလို့ဆိုဒီဥစ္စာလည်းထွတ်တော်တရားကအတည်ပြုထားတာလေ။နော်
။နိုင်ငံကသတင်းမီဒီယာအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကတော့ရန်ကုန်တိုင်းဆွေးရဲတရားစွဲဆိုမှုကြောင့်ဖမ်းဆီးခံထားရတဲ့11 Media Group တာဝန်ရှိသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့မြန်မာအစိုးရတာဝန်ရှိသူတွေကိုမနေတုန်းကပဲကြီးညာတဲ့ဆောင်ထုတ်ပြန်တောင်းဆိုခဲ့တာပါ။အမေရိကန်ချိဆက် CPJ ဖွဲ့ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်ဖို့တိုက်တွန်းတဲ့အိပ်ဖွင့်ပေးတာဆောင်ကိုလည်းဒီနှစ်စန်းပိုင်းမှာပဲသမ္မတဦးထင်ဂျော်ဒန်ပေးပို့ခဲ့ဘူးပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြတော်တာပါရှင်တောသားရှင်များရှင်ကမ္ဘာတစ်လောအင်တာနက်လွတ်လပ်ခွင့်ဟာ6နှစ်ဆက်တိုက်ကြာဆင်းလာခဲ့တယ်လို့ကမ္ဘာနိုင်ငံတွေမှာဒီမိုကရေစီမြင့်တင်ရေးဆောင်ရွက်နေတဲ့ Washington အခြေစိုက် Freedom House အဖွဲ့ကြီးရဲ့2016ခုနှစ်အစည်းအဝေးခန်းစားကဖော်ပြပါရယ်ကမ္ဘာတစ်လောအင်တာနက်လွတ်လပ်ခွင့်ကြာဆင်းနေချိန်မှာမြန်မာနိုင်ငံကတော့အင်တာနက်လွတ်လပ်ခွင့်အနည်းငယ်တိုးတက်လာပါရယ်ဒါပေမဲ့အင်တာနက်ပေါ်မှာရေးသားဖော်ပြမှုတွေကြောင့်ဖန်ဆီးခံရမှုတွေတရားရင်ဆိုင်ရမှုတွေရှိနေဆဲဖြစ်ပြီးလွတ်လပ်ခွင့်ကင်းမဲ့တဲ့နိုင်ငံအဖြစ်ဆက်ပြီးရည်တည်နေဆဲဖြစ်ပါရယ်မတ်တင်ရေးထိုက်ကစူးစီးတင်ပြပေးပါမယ်ရှင
်ဝါရှင်တန်ခြေဆိုင် Freedom House အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့ Freedom on the Net 2016ခုနှစ်အတွက်အင်တာနက်လွတ်လပ်ခွင့်အစည်းအဝေးခန်းစားသစ်မှာတော့ကမ္ဘာတစ်လောအင်တာနက်လွတ်လပ်ခွင့်က6နှစ်ဇက်တိုက်ကျဆင်းလာနေတယ်လို့ဖော်ပြလိုက်တာဖြစ်ပါတယ်လွတ်လပ်ခွင့်မရှိဆုံးနိုင်ငံကိုအမှတ်တရသတ်မှတ်တာမှာမြန်မာနိုင်ငံကဒီနှစ်61မှတ်ရပြီးလွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်ဆက်ပြီးရပ်တည်နေဆဲဖြစ်ပါတယ်အင်တာနက်လွတ်လပ်ခွင့်အတွက်အဓိကအတားဆီးကတော့လူမှုကွန်ရက်ပေါ်မှာရေးသားပြောဆိုမှုတွေကိုတရားဥပဒေထောင်အရဖန်ဆီးတရားစွဲဆိုတာတွေဖြစ်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ပြန်ကြားရေးတာဝန်ခံဦးမြင့်ကျော်ကထောက်ပြပါတယ
်ဒီစနစ်နဲ့နှစ်မှာအခုချိန်ထိကိုပို့ပြီးတော့ဟိုဝေဖန်တဲ့ဟာတွေဆိုရှယ်မီဒီယာလိုနေရာမျိုးမှာဝေဖန်တဲ့ဟာတွေကိုတကယ်ကိုအကြည့်ောက်သဘောနဲ့ဖန်ဆီးထောင်ချတဲ့ဟာတွေလုပ်နေတာတွေကဟိုအတန်နေနှုတ်ထိတ်နေနေတဲ့သဘောပေါ့ဒီပေါ်မှာဆိုရှယ်မီဒီယာလို Facebook ပေါ်မှာလို့ပြောတဲ့အားမျိုးတွေဟိုလိလိကျွားတယ်လိလိရှိလို့ရတာလိလိမရှိနိုင်ဘူးပေါ့
Freedom House ရဲ့အစီအခံစာမှာလည်းဒီအချက်ကိုပြောပါတယ်2015ခုနှစ်ဇွန်လကနေ2016ခုနှစ်မေလအတွင်းအင်တာနက်ပေါ်မှာရေးသားဖော်ပြမှုတွေကြောင်းဖန်ဆီးခံရသူ9ယောက်ထက်မနည်းရှိခဲ့တာကိုလည်း Freedom House ရဲ့အစီအခံစာကထောက်ပြပါတယ်ဒါပေမဲ့အင်တာနက်အသုံးပြုခွင့်နဲ့အင်တာနက်အသုံးပြုပြီးစီးရုံလှုပ်ရှားမှုတွေမှာတော့တိတိတသာတိုးတက်လာပါတယ်။အသီးသအဆုံးကတော့တမိုင်းဝင်2015ရွေးကောက်ပွဲကာလမဲဆွယ်စီးရုံမှုတွေကိုအင်တာနက်ကိုတွင်းတွင်းကျယ်ကျယ်ပို့ပြီးတော့သုံးစွဲလာတာဖြစ်ပါတယ်။လက်တလောဖြစ်ခဲ့တဲ့ရခိုင်ဒေသအကြမ်းဖက်တိုက်ခိုက်ခံရမှု၊ကချင်ရှမ်းနယ်၊ကရင်ပြည်နယ်တို့ကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရသူတွေအရေးတဘာဝဘေးဒဏ်တို့မှာလည်းအင်တာနက်ပေါ်ကနေစီးရုံလှုပ်ဆော်ပြီးအကူအညီတွေရရှိခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအင်တာနက်ဈေးကွက်ကလဝက်ကြီးအုပ်ခံထားတဲ့အနေအထားမျိုးလူတိုင်းသုံးဆွဲနိုင်တဲ့အနေအထားတော့မရှိဘူးလို့လည်းဦးမြင့်ကျော်ကထောက်ပြပါဗျ
။လက်လန်းမြင့်မှုအပိုင်းမှာတော့ အခုချိန်ကြီးကလူတွေရဲ့ဝင်ဝင်နဲ့အင်တာနက်ဆနေတာမမျှတယ်ပေါ့ဟိုလွတ်လပ်တဲ့ပြန်ဆိုင်မှုအင်တာနက်ကုမ္ပဏီတွေလွတ်လပ်တဲ့ပြန်ဆိုင်မှုတွေဟိုတကယ်မဖြစ်သေးဘူးအင်တာနက်ဟိုဝန်ဆောင်မှုပေးတဲ့ဟာတွေကအရင်ပြောလားဟိုတမ်ဘရောနောက်ခံတို့နောက်ဆောက်ကုမ္ပဏီတို့အဲ့လိုမျိုးတွေနဲ့ပဲဖြစ်နေတော့ဒီပြန်လွတ်လပ်စာပြန်ဆိုင်မှုရှိတော့သုံးဆွဲတဲ့လူတွေလက်ခံပြီးပေါ့လေဟိုအသာစီမွေးချေးရပုံပြမှုရအသာစီတွေဖြစ်နေသေးတယ်နောက်ဆိုတော့နေဒီဘာရီယာဟုတ်လားလူတွေတာမန်လူတွေဟိုလက်လုပ်လက်သားတွေလိုလဲသမားတွေလိုအဲ့လိုမျိုးတွေဒီအင်တာနက်ကိုသုံးချဖို့ဟိုသုံးပြနိုင်ဖို့ဆိုတဲ့အားမျိုးကတော့နည်းနည်းပို့ပြီးတော့နှံဝေးသေးတယ်ကျေပြတ်မှုပိုင်းမှာဆိုတော့လေနှံဝေးနေသေးတယ
်တရင်လလခွင့်ကိုကန့်တတ်ဖို့အချက်လက်တွေပေးဖို့ရယူတဲ့နေရာမှာလုံချောင်းအလုပ်တဲ့ဤပညာတွေကိုတရားမဝင်သတ်မှတ်ဖို့အာဏာပိုင်တွေဘက်ကလက်မခံနိုင်ဘူးလို့ယူဆတဲ့အချက်တွေကိုအွန်လိုင်းပေါ်မှာတင်းပြမျှဝေသူတွေကိုအရေးယူဖို့ဒီလိုဆောင်ရွက်မှုတွေကိုကမ္ဘာတလောအစိုးရတွေကနှစ်ဆတိုးလုပ်နေတာကြောင့်အင်တာနက်လွတ်လပ်မှုကကျဆင်းနေတာဖြစ်တယ်လို့ Freedom House ရဲ့အစီအခံစာကဆိုပါတယ်။အင်တာနက်အသုံးပြုမှုလွတ်လပ်ခွင့်ကိုအချိုးဖောက်ဆုံးနိုင်ငံတွေကတရုတ်၊ Iran, Syria နဲ့ Ethiopia နိုင်ငံတွေဖြစ်တယ်လို့လည်းစစ်တမ်းကဖော်ပြပါတယ်။ Freedom House အဖွဲ့က Edrin Chavez ကအခုလိုပြောပါတယ်
။ What the likes of China and Iran have in common is an attempt to
တရုတ်နဲ့အီရန်ကဘယ်မှာသွားတူလဲဆိုတော့သူတို့နိုင်ငံထဲမှာအင်တာနက်ကမ္ဘာကိုအသာစီးရပြီးထိန်းချုပ်ဖို့ကြိုးစားကြတာပါရုရှားကလည်းဒီလမ်းကိုလိုက်ဖို့ဦးတည်နေပါတယ်ဒါကတိတ်ပြီးပြဿနာရှိပါတယ
်အင်တာနက်အွန်လိုင်းပေါ်မှာဖော်ပြမျှဝေမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်ကန့်သတ်နေတဲ့နိုင်ငံတွေအင်တာနက်ပေါ်မှာဖော်ပြတာတွေကြောင့်ထောင်ဒဏ်ချိန်နှာပါဝင်ကြီးလေတဲ့ပြစ်ဒဏ်တွေပေးခံရတဲ့နိုင်ငံတွေမှာကမ္ဘာတဝန်းအင်တာနက်သုံးစွဲသူတွေထက်က3ပုံ2ပုံကျော်နေထိုင်နေကြတာဖြစ်တယ်လို့လည်းFreedom on the Net 2060ဆိုတဲ့အစီအခံစာမှာဖော်ပြထားပါလေရှင်
။မတင်ကြီးထိုက်တင်ပြတော့ပါရှင်။ခုတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းတပုတ်တင်ပြပါမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဟာဒီကနေ့စစ်သွေးမျိုးကိုရောက်ရှိပြီးတော့ပြည်နယ်အစိုးရအဖွဲ့နဲ့လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။နောက်ရက်တွေမှာတော့ပဋိပက္ခဖြစ်ပွားရာမြို့ရဲရွာတွေကလူမှုအဖွဲ့အစည်းအသီးသီးကပုံကိုယ်တွေပြည်သူတွေနဲ့တွေ့ဆုံပြီးတော့မေးမြန်းမှတ်တမ်းရယူဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့မောင်တော်ဒေတာမှာအကြမ်းဖက်တိုက်ခိုက်တာတွေနဲ့နောက်ဆက်တွဲအဖြစ်လူကြုံရေးအာဏာပိုင်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ရာမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရဲ့ခီးစဉ်ကိုစတင်လိုက်တာဖြစ်ပါတယ်ကော်မရှင်အဖွဲ့ဝင်တွေဟာမွန်လွယ်ပိုင်းမှာစစ်တွေမျိုးကိုရောက်ရှိပြီးနေကင်းနှစ်နာရီလောက်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဆွေးနွေးတဲ့အချက်တွေကိုပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ်
အဓိကတော့ဒီအခုကျွန်တော်တို့ပြည်နယ်အစိုးရအဖွဲ့ရတို့ဒီရခိုင်ပြည်နယ်အတွင်းမှာလက်တလို့ဖြစ်နေတဲ့အနေအထားလေးတွေကိုပြောပြလိုက်တာပေါ့ဗျာဟာဒီလူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့မှတင်နေလူမှုအဖွဲ့အစည်းတွေရောတခြား community အသီးသီးအလူတွေနဲ့အောက်ခြေလူစုတွေနဲ့တွေ့ပြီးတော့သူတို့အားအားတွေဟိုမေးမြန်ပြီးမှတ်တမ်းလေးတွေယူမှာပေါ့ဗျာတက်တွေအရင်2011ကနောက်ပိုင်းမှာဒီပြဿနာဖြစ်ခဲ့တဲ့တချို့မျိုးတွေလေပါတယ်ကမနေ့ကတော့ခါသားမှာမနေ့ကကတော့မြေဝုံကိုသွားမထင်နဲ့
တိုးရကြခီးစင်မှာတော့ကွန်ရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးဟောင်းကော်ဖီအာနန်လိုက်ပါလာခြင်းမရှိပဲအကြံပေးကွန်ရှင်အဖွဲ့ဝင်နက်တာလန်တန်မဟောင်းမစ်လက်တရှာဗင်ဂျန်အာဆမ်နဲ့အတူမြန်မာကွန်ရှင်အဖွဲ့ဝင်6ဦးတို့ပါဝင်ခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးဟောင်းကော်ဖီအာနန်ကကော်မရှင်ဥက္ကဋ္ဌအနေနဲ့လက်တလော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်အလွန်ဆိုးရိမ်ကြောင်းဒီအကြမ်းဖက်မှုတွေဟာရခိုင်ပြည်နယ်မတည်ငြိမ်မှုတွေကိုထပ်မံဖြစ်ပေါ်လာစေဖို့လမ်းကြောင်းပေးနေပြီးအိုးအိမ်စွန့်ခွာထွက်ပြေးသူတွေကိုအသည့်ထပ်မံဖန်တီးလာနိုင်မှာဖြစ်ကြောင်းနဲ့လူထုအတိုင်းဝိုင်းအနေနဲ့အကြမ်းဖက်မှုတွေကိုစန့်ကျင်ရမှာဖြစ်တယ်လို့လုံခြုံရေးဆိုင်ရာအာဏာပိုင်တွေဘက်ကလည်းတရားဥပဒေနဲ့အညီလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူခွေရချိုးဖောက်မှုတွေရှိနေကြောင်းဆွဆွဲမှုတွေအပေါ်မှာလွတ်လပ်ပြီးတမတ်တမတ်ရှိတဲ့စုံစမ်းစစ်ဆေးရေးတွေဆောင်ရွက်ဖို့အတွက်ထပ်မံတောင်းဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့သွေးဖက်တန်ရုံမှုတွေထပ်မဖြစ်စေဖို့ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့တွေကိုထိန်းချုပ်ဖို့အတွက်အခက်အခဲရှိနေမယ်ဆိုရင်ဒေသတွင်းဒါမှမဟုတ်နိုင်ငံတကာအဖွဲ့တွေကိုပအဝင်ဆောင်ရွက်ခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့အာဆီယံကဥဆောင်ပြီးစုံစမ်းစစ်ဆေးမှုတွေဆောင်ရွက်စေဖို့ကိုတောင်းဆိုထားပါတယ်ဒါပေမဲ့အခုခီးစဉ်အတွင်းမှာဒီအပိုင်းအတွင်းပြိပခတွေတကြောပြန်ပြင်းထန်နေတဲ့မုံတော်ဒေတာဘက်ကိုလုံခြုံရေးအခြေအနေအရသွားရောက်တိုင်းမဲ့အလားလာမရှိကြောင်းဦးမင်းအောင်ကပြောပါတယ်
ဒီဘုဒ္ဓဘာသာတို့ဘက်ကလည်းနည်းနည်းလေး ပြတ်တမရေအနေနဲ့ဒီနေတဲ့ပုံစံမျိုးတိခရတယ်အမှန်သူတို့ကုန်းကတဲ့လာလာလာကြလာကြမယ်အနေထားမှာအော်တိုဘာကိုရနေရာပြတ်သွားတယ်ကြအဲ့ဒါအခုမှပြေးသွားတယ်ဆိုပြီးလာတဲ့အနေထားတို့ဒီပြရတာဘောနော်ဒါပေမဲ့အခုအဲ့မောင်တို့ဟိုဒေတာမှာနည်းနည်းဟိုတိုင်းမှုတော်ကြာသွားတဲ့အနေထားတွေကြုံရရတို့သူတို့မသွားတော့ဘူးလို့အဲ့လိုဆုံးဖြတ်ထားတယ်ကြ
ဒီလဆင်းရည်နေ့နောက်ပိုင်းမောင်တော်မျိုးနယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေအတွင်းမှာအစိုးရတပ်မတော်ကတရင်မှုတအူးနဲ့စစ်တီတအူးကြာဆုံးခဲ့သလိုအကြမ်းဖက်တိုက်ခိုက်သူ30ကျော်သေဆုံးခဲ့ကြောင်းတပ်မတော်ပိုင်းမျိုးရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်လက်ရှိဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတော်မောင်တော်မျိုးနယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဟ ဦးရဲတပ်ဖွဲ့က10ဦးကြာဆုံးခဲ့ကြောင်းနဲ့တေဆုံးသူပင်ကလေး69ဦးဖမ်းဆီးခဲ့သူ234ဦးရှိကြောင်းလည်းတမရော်ကသတင်းထုတ်ပြန်ထားပါတယ်
။ကုမိုးစောတင်ပြသွားတာပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မသဘုတ်တင်ပြပါမယ်။အီရတ်နိုင်ငံမှာ IS စစ်သွေးကြော်ရီတင်ပိုက်ထားတဲ့မိုဆူးမြို့ကိုပြန်ရအောင်အီရတ်တပ်တွေနဲ့အတူတိုက်နေတဲ့ကတ်တိုက်ခိုက်ရေးသမားတွေကသူတို့ဘက်ကအနိုင်ရမယ်လို့အကောင်ဖက်ကမျှော်လင့်ထားပါတယ်။စစ်သွေးကြော်ရီတင်ထားတဲ့မိုဆူးမြို့ပြင်ကမြို့ငယ်အတော်များများကိုပြန်လည်တင်ပိုက်နိုင်ခဲ့တာမှာအဲ့ဒီမြို့တွေထဲမှာလူသူကင်းမဲ့နေတဲ့ပုံခိုရာတွေဘုံတံခံထားရတဲ့နေအိမ်တွေနဲ့ဖောက်ခွဲပစ္စည်းတွေကျန်ရစ်ပါတယ်။မိုဆူးမြို့အပြင်ဘက်ကီလိုမီတာ30လောက်မှာရှိတဲ့ကာဒီစတန်မြို့စီရောက်ခဲ့တဲ့ VOA သတင်းထောက်ဟီတာမာဒော့ကအဲ့ဒီမှာရှိနေတဲ့စစ်သားတွေဒုက္ခသည်တွေကိုတွေ့ဆုံပြီးတော့ IS တွေကိုတိုက်ခိုက်ခဲ့တဲ့အတွေ့အကြုံတွေနဲ့ဘေးလွတ်အောင်ဘလို့ပြေးထွက်လာကြသလဲဆိုတာကိုမင်းမြန်သတင်းပို့ထားပါရယ်မှတ်ခွန်ညိုကတင်ပြပါမယ်ရှင်
အီရန်နိုင်ငံထဲမှာ IS စစ်သွေးကြွတွေနဲ့တိုက်ခတ်နေကြတဲ့ရှေ့ရန်စစ်မျက်နှာနာကခတ်လူမျိုးစုတွေရဲ့ကိုပိုင်အုတ်ချုပ်ခွင့်ရဒေသကပက်စမာကာစစ်သားတွေဟာစိတ်အားတက်ကြွနေကြပုံရပါတယ်။ IS စစ်သွေးကြွတွေကနှစ်နှစ်ကျော်ကြာတင်ပိုက်ထားတဲ့ဒေသကိုသူတို့ကတဖြည်းဖြည်းသိမ်းယူလာနေပြီးမကြာခင်ပွဲသိမ်းတိုက်ပွဲဆင်နွှဲနိုင်ဖို့လည်းမျှော်လင့်နေကြတာပါ
။ We were not afraid because we know Islamic State's tactics.
IS တဲ့နှိပြူဟာတွေကိုသိနေတော့ကျွန်တော်တို့ကမမှုပါဘူး။ဒီရွာတွေတဲကိုဘယ်လိုဝင်ရမလဲပြီးတော့ရွာထဲမှာရှိနေတဲ့ဘုံတွေသူတို့ထောင်ခဲ့တဲ့မိုင်းတွေကိုဘယ်လိုရှင်းလင်းရမလဲဆိုတာကိုကျွန်တော်တို့သိပါတယ
် IS တွေကိုတိုက်ရတာမှာအခက်ခဲဆုံးတစ်ခုကတော့ IS စစ်သွေးကြွတွေပုံနေဖို့ဒါမှမဟုတ်ထွက်ပြေးဖို့ဥမင်လှိုင်ကောင်းတွေဖောက်ထားတာပဲဖြစ်တယ်လို့စစ်သားတွေကပြောပါတယ်အရင်ကအဲ့ဒီဥမင်တွေထဲမှာအစားအသောက်နဲ့လက်နက်တွေတူလောင်ထားခဲ့ပေမဲ့အခုတော့ဘုံစံတွေနဲ့စကားပေါက်တွေဖြစ်နေပါပြီဒီမျိုးလိုပဲ IS တွေလက်ကနေပြန်သိမ်းထားနိုင်တဲ့မျိုးတွေစီဒေသခံတွေကမပြန်နိုင်ကြသေးပါဘူး IS တွေကထပ်ပြေးသွားပြီမဲ့အိမ်တော်များများမှာဘုံတွေထောင်ထားခဲ့ပါတယ်တကယ်လို့စစ်သားတွေမူဆိုးမျိုးကိုရှေ့တိုးတိုက်နိုင်နေဆိုရင်လည်းဒီလိုအခြေအနေမျိုးကိုရင်ဆိုင်ရမယ်လို့မျှော်လင့်ထားကြပါတယ်မူဆိုးမျိုးကန်တွေအနေနဲ့တိုက်ပွဲတွေကြားကနေထွက်ပြေးဖို့အခြေအနေပေးတာနဲ့ထွက်ပြေးလာကြမှာဖြစ်တယ်လို့ IS တွေထိန်းချုပ်ထားတဲ့နေရာတွေကနေထွက်ပြေးလာကြတဲ့စစ်ပီးဒုက္ခသည်တွေကပြောပါတယ
် The most dangerous time of all is now as the Iraqi army attacks
အနည်းအရှိဆုံးအချိန်ကအခုလိုအချိန်မှာအီရတ်တပ်တွေဘက်ကထိုးစစ်ဆင်တဲ့အချိန်ကတကယ်ကိုဘေးအန္တရာယ်အများဆုံးအချိန်မှာ
ဒုက္ခသည်စခန်းတွေထဲမှာလည်းနေရာမရှိအောင်ပြစ်ကျက်နေပြီဖြစ်လို့အကူအညီပေးရေးလှုပ်သားတွေဟာနေရာတွေနောက်ထပ်စောက်ပေးဖို့ကမန်ဂရန်လုပ်ကိုင်နေကြရပါတယ်စစ်ဘေးကနေထွက်ပြေးလာကြတဲ့သူတွေအတွက်အသင့်ဖြစ်အောင်တချို့စခန်းတွေကရှေ့တန်းစစ်မျက်နှာပြင်နဲ့တိတ်မဝေးတဲ့နာမပြင်ထားကြပါတယ်။ဒါပေမဲ့မကြခင်အိုးအိမ်ပြစ်ထွက်ပြေးလာကြမဲ့ဒုက္ခတွေပေါင်းတန်းလောက်ထိတော့လုံလောက်နိုင်မှာမဟုတ်ပါဘူး။ IS စစ်သွေးကြွတွေကိုတိုက်ရတဲ့စိန်ခေါ်မှုတွေကတခုကတော့စစ်သွေးကြွတွေဟာတခါတရံမှာဖောက်ခွဲရေးပစ္စည်းတွေကိုမှပတ်ပြီးအသေးခံတိုက်ခိုက်တာတွေကြောင့်သူတို့ကိုအနီးကပ်တိုက်ခိုက်ဖို့ခက်ခဲကြောင်းတိကျပိုဆိုးတာကအကျဉ်းသားတွေကိုကယ်ထုတ်ဖို့ဖြစ်တဲ့အကြောင်းရှေ့တန်းမှာရှိတဲ့စစ်သားတွေကပြောပြခဲ့ကြတယ်လို့မိုးဆိုးမြူနာကိုရောက်နေတဲ့ VOA သတင်းတောက်ဟေသာမတ်ဒေါကပြောပါတယ်ရှင်
မခွာညပါရှင် VOA American အတန်ရရုပ်မြင်သံကြားနဲ့ Radio ထုတ်လင်းမှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လင်းချိန်တဲ့တပြေးချင်းကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ15ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်သမ္မတအဖြစ်ကျန်းသစ်စာချိန်ဆပြီးတာဝန်ထမ်းဆောင်မှု2လလောက်လိုပါသေးတယ်။ဒါပေမဲ့လည်းသူ့အနေနဲ့အစိုးရအဖွဲ့မှတာဝန်ယူမဲ့သူတွေကိုတော့စတင်ရွေးချယ်နေပါပြီ။သမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ရုံးကိုကြီးကြပ်မဲ့အိမ်မြူတော်ဝန်ထမ်းရေးရာယာရှိချုပ်အဖြစ် Republican Party ဥက္ကဋ္ဌ Ray Spivers ကိုဒေါ်နယ်ထရန့်ကရွေးချယ်ထားပါတယ်။နောက်သူ့ရဲ့ရွေးကောက်ပွဲကမ်ပိန်းမန်နေဂျာ Steve Bannon ကိုသမ္မတရဲ့နိုင်ငံရေးအကြံပေးအဖြစ်ထမ်းဆောင်မဲ့ပြူဟာမူကြုပ်ဖြစ်ခန့်လိုက်တဲ့အကြောင်းတနင်္ဂနွေနေ့ကကြေညာထားတာပါတခြားသူတွေတော်တော်များများလည်းအစိုးရအဖွဲ့မှပါဝင်လာနိုင်မယ်ဆိုပြီးတော့ယာထုတွေနဲ့အတူကြိုတင်ခံမှန်းချက်တွေထွက်ပေါ်နေပါတယ်ထရိုင်ရဲ့မက်ဆက်စီအိုအေးမန်နေဂျာကယ်လီယန်ကောင်းဝေးကိုအိမ်ပြီးတော့ပြောရေးဆိုခွင့်ရှိသူဖြစ်လာလိမ့်မယ်ဆိုပြီးအများကြိုတင်ခံမှန်းနေကြတာပါကယ်လီယန်ကောင်းဝေးကတော့အစိုးရအဖွဲ့နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
It'll be a fabulous cabinet filled with people who are qualified to do those jobs and who understand the
issues. Yes, we'll be able to appoint some senior people to the board. Donald Trump's human capital ကိုရှင်းရှင်းလင်းလင်းနားလည်မဲ့သူတွေ၊လောက်ခံဆောင်ရွက်နိုင်မဲ့သူတွေဖြစ်ပါလိမ့်မယ်။ Trump ကလည်းသူ့ human capital ကိုတိကျကျချပြပါလိမ့်မယ်
။ Donald Trump ဘောတသက်လုံးထောက်ခံခဲ့တဲ့ထက်လွတ်တော်အမတ် Jeff Sessions ကိုကာကွယ်ရေးဝန်ကြီးဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနာမျိုးတွေရှိနေတယ်လို့ပဲ New York မြို့တော်ဝန်အောင် Rudy Giuliani ကိုရှင်းနေကြုတ်ဖြစ်လာနိုင်တယ်ဆိုပြီးတော့ထင်ကျေးပေးတာမျိုးတွေလည်းရှိပါတယ်။နောက်ဆုံးထွက်လာတဲ့သတင်းတွေအရတော့ Rudy Giuliani ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ပေးရတော့ပဲရှိတဲ့အကြောင်းပြောဆိုနေကြပါတယ်။ Rudy Giuliani ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
်။ Whatever I want to be I'll discuss with the president elect.
ကျွန်တော်ဖြစ်ချင်တဲ့ကိစ္စမှန်သမျှကိုရွေးကောက်ခံသမ္မတနဲ့ဆွေးနွေးသွားမှာပါ။သူတကယ်လိုအပ်နေတယ်လို့ကျွန်တော်မြင်တဲ့နေရာတစ်ခုမှာကျွန်တော်တာဝန်ယူရပါလိမ့်မယ်
။ Try and message COE manager Kellyan Gowie ကတော့အစိုးရအဖွဲ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါ
တယ် Excuses are over. We have a Republican president, Republican House, Republican Senate. So there's a mandate from the public to act.
ဆင်ခြင်တွေပေးရမယ့်အချိန်ကကုန်သွားပါပြီ။ကျမတို့မှာ Republican သမ္မတရှိတယ်။ Republican အောက်လွှတ်တော်နဲ့အထက်လွှတ်တော်နောက်တာဝန်တွေကိုပြည်မြောက်အောင်ဆောင်ရွက်ဖို့တာဝန်အနှံခံထားရပါတယ်။ပြည်မြောက်အောင်လုပ်ရပါမယ်
။အခုချိန်ထိရွေးကောက်ပွဲပြီးကလေးကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရှက်ဆက်ပေါ်ပေါက်နေပါတယ်။ဒါပေမဲ့လည်းဒီမိုကရက်အမတ်တွေအားလုံးကဒေါ်နယ်ထရန့်နဲ့အရာအလုံးမှာလက်တွဲဆောင်ရွက်မှာမဟုတ်ဘူးဆိုပြီးငြင်းဆိုတာမျိုးတော့မဟုတ်ပါဘူး။ဒီမိုကရက်အောက်လွှတ်တော်အမတ် Kate Ellison က ABC ရုပ်သံကားတစ်စင်ခုလိုပြောပါတယ
်။ We want to see infrastructure development too. We think all over this country we need to rebuild everything.
ခြေကံဆောင်တွေဒုတက်တာတို့တွေ့ကျင်တယ်။ပူဆောင်ရေးလုပ်ငန်းတွေကြီးလက်နဲ့စင်ကြယ်ပုံးဒေတာအင်တာနက်လိုင်းတွေကို Fiber Broadband တွေတက်ဆင်တယ်။ဒါတွေကတကယ်ပဲအကျိုးရှိတဲ့အစီအစဉ်တွေပါ
။ဒီလိုပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေရှိပေမဲ့လည်းဒေါ်နယ်ထရန့်ပြောနေတဲ့မတမ်းမရမရှိပဲလာရောက်နေထိုင်တဲ့သူရွှေပြောင်းခြေချသူအများအပြားနေရပြန်ဖို့ပဲကိစ္စ။နောက်အမေရိကန်သမိုင်းမှာအကြီးဆုံးအခွန်တွေဖြတ်တော့ရေးဒီလိုကိစ္စမျိုးတွေမှာတော့ဘလိုပဲဖြစ်ဖြစ်ကန့်ကွက်မယ်ဆိုပြီးဒီမိုကရက်လွတ်တော်အမတ်တွေကပြောဆိုနေတာပါ။အခုအချိန်ထိတော့ဒေါ်နယ်ထရန့်သမ္မတဓာဝန်ယူပြီးဘာတွေဦးစားပေးစတင်ဆောင်ရွက်မလဲဆိုတာကိုသူနဲ့သူရွေးချယ်မဲ့အစိုးရဖော်ဝင်နေပဲသိနိုင်မဲ့ကိစ္စဖြစ်နေကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထက်ဦးကတင်ပြသွားတော့ပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမှတင်ငီထိုင်တဲ့အတူခုကြကြောသိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းရှင်တွေခန်းကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့အခုရပိုင်းအတွင်းမြန်မာနိုင်ငံကလာတဲ့သတင်းတွေထဲမှာရခိုင်ကိစ္စပြီးရင်အတန်အကျယ်လောင်ဆုံးကြားနေရတဲ့သတင်းလို့ဆိုရမှာပါ။ Eleven Media Group ကတာဝန်ရှိသူနှုတ်ဦးကိုရန်ကုန်တိုင်းဒေသကြီးအစိုးရကပုံမှန်66ဂါကြီးနဲ့တရားစွဲထားပါတယ်။လက်ရှိအဲ့ဒီတာဝန်ရှိသူနှုတ်ကတော့လက်ရှိအချုပ်ကျပြီးတော့တ တရားရင်ဆိုင်ရမယ်အရေးရှိပါတယ်အဓိကဒီလောက်ထိဖြစ်လာတဲ့အကြောင်းရင်းကတော့나ရီတလုံးကနေစတယ်လို့ဆိုရမှာပါရန်ကုန်တိုင်းဝန်ကြီးချုပ်ရန်ကုန်တိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပတ်တဲ့나ရီဟာဒေါ်လာ3သိန်းကျော်တန်တဲ့나ရီဖြစ်တယ်ဒေါ်လာ2500လောက်ပဲရတဲ့ဝန်ကြီးချုပ်ကဒေါ်လာ3သိန်းလောက်나ရီကိုဘယ်လောက်ပတ်နိုင်တယ်လဲဘယ်သူကပေးတယ်စသည်အားဖြင့်ပေါ့လေတိုင်းဝိုင်းပြီးရေးထားတဲ့သတင်းဆောင်မတပုတ်ဒီဆောင်မကိုရေးခဲ့တဲ့11 media group ကတာဝန်ရှိသူ2ဦးလို့ဆိုတော့ကိုအဓိကဝန်ကြီးချုပ်ကနေပြီးတော့စတင်ပြောဆိုရှင်းလင်းပြတဲ့အခါကျတော့ရောင်းတိုင်းဒေသကြီးအစိုးရဘက်ကတာဝန်ယူပြီးတော့တရားစွဲထားတာပါဆိုတော့ဒီပေါ်မှာကျွန်တော်တို့ view တွေသောတာရှင်တွေကဘယ်လိုမြင်လဲဒါနဲ့ပတ်သက်ပြီးတော့အမြင်တွေသဘောထားတွေရှုထောင့်ပေါင်းစုံဟိုဘက်ဒီဘက်ကပြောကြတာတွေကတော့အများအပြားစုံနေတာပဲလို့ဆိုရမှာပါဆိုတော့ဆွေးနွေးကြရအောင်ပါကျွန်တော်တို့ပင်နယ်ဆွေးနွေးပြဖို့အတွက်မန္တလေးအခြေစိုက်စာရေးဆရာသတင်းစာဆရာဦးကျော်ရင်မြင့်ဒါကကျွန်တော်တို့မြန်မာသတင်းပညာသိပ္ပံကသင်တန်းညွှန်ကြားရေးမှူးဦးစိန်ဝင်းတို့ကိုဖိတ်ခေါ်ထားပါတယ်။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်တွေ email facebook ကနေပြီးတော့မှတ်ချက်ပေးပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တွေအများအပြားပဲရှိပါတယ်။အတက်နိုင်ဆုံးကျွန်တော်တို့အားလုံးကိုအချိန်ပေးပြီးတော့အားလုံးရဲ့သဘောထားပါဝင်အောင်ဆွေးနွေးတော့ပါမယ်။ဆိုတော့ပထမဦးဆုံးပင်နယ်ဆွေးနွေးသူတွေရဲ့သဘောထားကိုကျွန်တော်သောတာရှင်တွေအစုံနောက်ထောင်ကြည့်အောင်ပါ။ဦးကျော်ရင်မြင့်လက်ရှိဒီကိစ္စပေါ်မှာဦးကျော်ရင်မြင့်ကိုယ်တိုင်ရဲ့ရေပုံရသဘောထားဘယ်လိုယူဆပါသလဲခင်ဗျာ။
โอเคကျွန်တော်သဘောထားမပြောခင်မှာဒီပြည့်ရဲ့အတွက်ကျွန်တော်ရန်ကုန်တိုင်းဆိုရကူဟော11 media ကိုအစိမ်းမကောင်းဖြစ်ရတာညင်ပြောချင်ပါတယ်။နောက်ရန်ကုန်တိုင်းဆိုရကလည်းသဘောထားချင်းချင်းစွာနဲ့ကြီးတဲ့မှုကိုငဲအောင်လုပ်စီချင်ပါတယ်။11ကလည်းဖြစ်ခဲ့တဲ့အတွေ့အကြုံကိုအခြေခံပြီးတော့ဒီမိုကရေစီရဲ့ဘက်တော်သားစီသူလူထုအတွက်အမှန်တရားနဲ့အမှန်တရားပကယက်တည်ခဲ့ချင်ပါတယ်။ကျွန်တော်သဘောထားကတော့ဒီမီဒီယာတွေဟာတိကျမှန်ကန်မှုတာဝန်ရှိပါတယ်မမှန်မကန်ပေါ်ပြရင်သတင်းပေါ်ပြသူမှာသတင်းပေါ်ပြခံရသူမှာထိခိုက်မြင့်လာပါတယ်ဒီမီဒီယာလောကတစ်ခုလုံးလဲသိက္ခာကျပြီးထိခိုက်မြင့်လာကြပါတယ်ဒါကြောင့်မှားရင်ချက်ချင်းအမှားပြန်ရမယ်ထိခိုက်မြင့်လာသူတွေကိုတောင်းပန်ရမယ်ကိုယ်အမှားကိုတာဝန်ယူရမယ်ဒါကကျင့်ဝတ်ဖြစ်ပါတယ်နောက်တစ်ပိုင်းကတော့ရန်ကုန်တိုင်းအစိုးရကသောတကျောက်ကဒီနဲ့တရားစွဲတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရရင်ခုချိန်မှာဒီဥပဒေဒီပုံမှန်ပဲအကျုံးဝင်ဆုံးဖြစ်လို့ဒါနဲ့စွဲတာဖြစ်ပါလိမ့်မယ်ဒီပုံမှန်မရှိဘူးဆိုရင်လည်းဥပမာရှိတဲ့ပုံမှန်420လို့ပါလို့ဒါမျိုးနဲ့စွဲတာမျိုးခံရင်လည်းခံရမှာပါပဲဒီတော့ဒီကိစ္စကိုကျွန်တော်သဘောထားကနှစ်ပိုင်းခွဲမြင်ဖို့လိုပါမယ်11ကရေးသားတဲ့ဒေါ်လာ3သိန်းခန့်တန်တယ်ဆိုတဲ့ကိစ္စမှန်သလားမှားသလားကတကိစ္စမမမကန်ဆွဆွဲရဆိုရင်လေဆွဆွဲခံရသူဘယ်လောက်မျက်နာသွားသလဲဒါကတပိုင်းမှာနောက်တစ်ပိုင်းကတော့ဒီမိုကရေစီစနစ်ရဲ့အနှစ်သာရတစ်ခုဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်ကို66ကာကြီးကချင်းချောင်နေတယ်ဒီ66ကာကြီးကိုဒီမိုကရေစီစနစ်နဲ့ကန့်ညီအောင်ချွတ်တော်ကပြုပြင်ဖို့လိုနေပြီဆိုတာကိုကျွန်တော်သဘောထားအနေနဲ့ပြောလိုပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဆရာဦးကျော်ရင်မြင့်ဥစေဝင်ကရောဒီအခြေအနေတစ်ခုလုံးပေါ်မှာဥစေဝင်ရဲ့ရေပုံရသဘောထားပြောပါခင်ဗျာ
ဒီကိစ္စကကျွန်တော်တို့ဒီအခြေအနေကိုမရောက်တင်မဲနဲ့ရောက်သွားတာပေါ့နော်နောက်နှစ်ဆက်စလုံးကဒေါသတွေအတ္တတွေနဲ့ဒီလောက်ထိတည်သွားကြတာတကယ်ဆိုရင်ကျွန်တော်တို့ရှိမှာသတင်းမီဒီယာကောင်စီရှိတယ်သတင်းမီဒီယာနဲ့ဆက်ဆက်တဲ့အမှုတွေတရားရုံးမရောက်အောင်နော်ပြောရရင်အကြေကြေမငင်းတော့ပြောင်းညီနိုင်ဖြည့်ရှင်းကြဖို့플랫폼တစ်ခုထူထောင်နားလာဖြစ်တယ်အဲ့တော့တရားရုံးကိုရောက်သွားရင်တော့ဒါဝင်ပြီးတော့ဖြေလို့မရတော့ဘူး။ဒါပေမဲ့လည်းအဲ့လိုမျိုးမချင်းကပ်ခဲ့ကြဘူးနော်။ဒါကျွန်တော်တင်မြင်တာတော့အဲ့ဒီဟာတွေအားနေတယ်။ဒီလိုဖြစ်လာတဲ့အခါကျကျွန်တော်တို့အတင်းသတင်းသာသင်တန်းကျောင်းအနေနဲ့ကတော့ဒါဒီကိစ္စကမဖြစ်မနေလေ့လာရမယ့်အမှုဖြစ်လာတယ်နော်။ဒါဒီမတိုင်ခင်မှာလည်း66ကကြီးလို့34ကကြီးပေါ့နော်။သုံးထားတဲ့ဆုံးပြီးတော့ဆွဲလာတာတွေတော်တော်မြင့်တက်လာပြီ2016ထဲမှာဟို2016ထဲမှာကျွန်တော်တို့အားလုံးပေါင်းအမှုဒီတိုင်တန်းချက်60လောက်ကြီးပါကိုရှိနေတယ်ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးကျွန်တော်တို့ရဲ့ဒီမီဒီယာလွတ်လပ်ခွင့်ပေါ့နော်ဟိုလွတ်လပ်စွာရေးသားခွင့်နေဒါတွေကိုကျွန်တော်တို့ထိပါစီတဲ့အခြေအနေကိုဖြစ်လာတာတော့အမှန်နဲ့အဲ့တော့60ဒီလိုမျိုးဖြစ်ဖို့အတွက်ကိုဖြစ်လာတဲ့အနေအထားမှာအခု11ကိစ္စဆိုရင်ကျွန်တော်တို့ကနှစ်ပိုင်းဆရာခုနကဆရာကျော်မြင့်ပြောလို့ပဲနှစ်ပိုင်းစဉ်းစားရမှာပြောစခိုက်ကဒီတရင်ကြီးနဲ့အသုံးပြုတဲ့ဆိုင်အသုံးပြုတာပေါ့နော်ကျွန်တော်တို့ဒီတရင်ကြီးကိုလုတ်တဲ့ကအထူးသဖြင့်အမီမဖော်လို့တဲ့ source တွေတုံးတဲ့နေရာမှာအင်မတန်မှသတိထားဖို့လိုတဲ့ကအဲ့ဒါကိုကျွန်တော်တို့ကအပိုင်လဲဆိုပြီးတော့ကတော့ online တော့ क्वे တာပေါ့နော
်
အဲ့တော့ဟိုအဲ့လိုမျိုးဖြစ်တတ်တယ်ဟဲ့လားကျွန်တော်တို့က don't tell show ဆိုတဲ့ဟာကိုချင်းကပ်มาဖြစ်တယ
်ဟုတ်ကဲ့ဦးစေဝင်ကျေးဇူးတင်ပါတယ်ဒါရိုက်ဆွေးနွေးမဲ့တော်တော်ရှင်နေမဖိတ်ခေါ်ခင်ကျွန်တော်တို့ကို email နဲ့ပို့ပြီးဆွေးနွေးထားတဲ့ကမတူတဲ့သဘောထားနှစ်ခုကိုအရင်ဆုံးဖတ်ပြကြပါတယ်
တဦးကရေးတာကစစ်အစိုးရနားဖာတို့ကတော့ဘေးကနေဘေးထိုင်မှုပြောနေတဲ့သူတွေအခုသူတို့လည်းအာဏာရလာရောနည်းနည်းဝေဖန်တာနဲ့ထောင်ထဲထက်66ဂါကြီးနဲ့တရားဆွဲတာလွန်တယ်လို့ထင်တယ်။တစ်ပင်ဟာအမြင့်တက်ရင်လေတိုက်တာခံရမှာဓမ္မတာပဲ။လေတိုက်မခံရင်လူကြီးမလုံနဲ့ပေါ့တဲ့။ဆိုတော့ရန်ကုန်ရဲ့ဝန်ကြီးချုပ်ကိုတိုက်ရိုက်ရည်ညွှန်းညင်ပုံရပါတယ်။နောက်တူကတော့66ဂါကြီးကြောင်းတော့သူအသေးစိတ်မသိပါဘူးတဲ့။တိကျတဲ့သတင်းဆိုရင်ဘယ်သူမျက်နှာမှမထောက်ဘဲပေါ်ပြမယ်ဆိုရင်တော့အားပေးပါတယ်တဲ့။တဲ့နှစ်ခုကိုတင်ပြီဆိုရင်လည်းအဲ့ဒီတဲ့နဲ့ပတ်သက်လို့မေးလာရင်အထောက်အထားခိုင်လုံစွာဖြည့်ရှင်းနိုင်ရပါမယ်တဲ့တင်တော့ကတင်ပြီးမှဖြည့်ရှင်းရမယ်အလှည့်ကြမှာပါဇက်ပိတ်ပြီးအေးအေးယူလာကားမှဒီပုံမှန်ကိုဖြတ်သိမ်းသင့်ပါတယ်လို့អော်နေရင်တော့ဘယ်သူမှအထင်ကြီးမှာမဟုတ်ပါဘူးတဲ့ရေးထားတာတွေကတော့ဒီတဲ့များပါတယ်ကျွန်တော်ချုပ်ပြီးတော့ဖြည့်ရှင်းပတ်ပြတာပါဒါရဲ့ဆိုနေမှာတော်တော်ရှင်တူကိုဖိတ်ဖိတ်ခေါ်ပါမယ်ရံပြဲမျိုးကဥဆိုးလွင်ဥဆိုးလွင်ဥဆိုးလွင်သဘောထားဆွေးနွေးလို့ရပါပြီ TDP မြင်းနဲ့လိုရင်းတူရှင်ဆွေးနွေးပါခင်ဗျာ
ဟော11ကနေပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့မှပြောမယ်လို့တို့ကပြောထားတယ်မဟုတ်လားအားဆရာခဏကြည့်ပေးပါလားဟယ်လို
ဟုတ်ကဲ့ပြောပါဦးဆုံးလင်းပြောပါ
11ကနေပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့မယ်လို့တွေ့မှပြောမယ်လို့ပြောတာလားအားရှိပါရဲ့ဒီဒေါအောင်ဆန်းစုကြည်ကနိုင်ငံလိုအတိုင်းအမြင်ကန်ဆိုပြီးတော့တမနာရဲ့အချက်ကယာရုကိုယူထားတာကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့
တမနာရဲ့အချက်ကယာရုကိုယူထားတယ်ဆိုတော့သူကနေပြီးတော့သူတွေ့ရင်လည်းလူကိုတွေ့ပြီးတော့အသေးစိတ်မေးလိုက်ရင်အားချင်းချင်းကိုကျင်းနိုင်ပါတယ်။ဒါမှမဟုတ်မလို့ပင်မလို့မုန်းထားတဲ့ချင်းချောက်နေမယ်ဆိုရင်တော့ဒီ66ကကြီးကနိုင်ငံတော်ရဲ့အာဏာကိုသူတို့လက်ရယူထားတယ်လို့သိမြင်ရပါတယ
်။ဟုတ်ကဲ့
ဒီမိုကရေစီစနစ်မှာဆိုရင်တင်းမဲ့လူတူကိုတွေ့ခွင့်ပေးလိုက်ပါ။မချင်းချောက်ပါနဲ့နော်တွေ့တဲ့လူကအချင်းနဲ့မမှန်ဘူးဆိုရင်ထောင်ဒီမကတတ်ရှင်တတ်ကြည့်လိုက်လို့ရတယ
်ဟုတ်ကဲ့ဦးဆိုးလေးကျေးဇူးတင်ပါတယ်ခင်ဗျာအခုကတော့ကျွန်တော်တို့နည်းနည်းလေးအကြောင်းအရာကောင်းစင်နည်းနည်းလေးလွှဲသွားတယ်လို့ထင်ပါတယ်နောက်ထပ်ဆွေးနွေးမယ့်တော်တော်ရှင်တူကိုဖိတ်ခေါ်ပါမယ်ပလဲမျိုးကဦးစော်မြင့်ပါဦးစော်မြင့်အလဲဘင်းကိုရန်ကုန်တိုင်းဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးအစိုးရကတရားဆွဲထားတဲ့ပုံမှာဦးစော်မြင့်သဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျောင်းလည်းကြားပါနဲ့ခင်ဗျာဟယ်လို
ဟုတ်ကဲ့ကြားပါခင်ဗျာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဘယ်လိုလဲဆိုတရားဆွဲတာမဆွဲတာကတော့ကျွန်တော်တို့ကဟိုစိတ်ဝင်စားဖို့ပေါ့ဗျာနော်ကျွန်တော်တို့ပြည်သူအနေနဲ့ကဒီ learning ဒီဆောင်းပါးရတဲ့အချိန်မှာကျွန်တော်တို့ဖတ်လိုက်ရပါတယ်ခဏကျွန်တော်တို့ကဒီအခုလိုအချင်းချင်းချတာတဲ့ဝန်ကြီးကိုလည်းနာမည်ထုတ်မပြောပြညတော့လည်းပဲဝန်ကြီးကိုပြောထားတယ်ဆိုတော့ကျွန်တော်တို့ဒီဂရင်းတက်တဲ့သူတယောက်အနေနဲ့လည်းသိပါတယ်အဲပြီးတော့စိတ်မကောင်းဘူးပေါ့ကျွန်တော်တို့ကတရင်မီဒီယာဝန်ရအားဖို့တယ်ဗျာကျွန်တော်ပြည်သူတွေကကြားပြီးတော့ဒီလိုမျိုးတွေဖြစ်နေတယ်ဆိုတာစိတ်မကောင်းပါဘူးအဲ့အချိန်တော့ကတော့အော်ဒီလိုရတကယ်များဖြစ်နေရလားပေါ့ကျွန်တော်တို့ကမြင်ရလိုက်တယ်အစိုးရကဒီလိုရတကယ်များဖြစ်နေလားဆိုကျွန်တော်စိတ်မကောင်းကြရပါဘူးတော့ရန်ကုန်ဝန်ကြီးကသူကလည်းသူမဟုတ်တဲ့ကြောင့်ရဲဒီနေ့ထုတ်ဖို့ပြောဆိုပြီးတော့မှဟိုဒီလိုဒေသရှင်တို့ဘက်ကမှနေ့ရက်ချိန်မှာဒီအလဲမင်းဘက်ကလည်းကျွန်တော်တို့အနေနဲ့ကတော့အမှုမလေးလေးနဲ့ပြန်ပြီးတော့ပြောပြတော့အဲ့တော့မဟုတ်ဘဲနဲ့လဲမင်းဘက်ကသူတို့ကကိုလိုလိုဒီလိုလိုနဲ့လို့တော့ကျွန်တော်ပြည်သူတွေကမီဒီယာကိုအားကိုးရတယ်မီဒီယာရှိမှလားကျွန်တော်တို့ကအားလုံးအကြောင်းကိုသိရတဲ့ကိစ္စမီဒီယာလိုဂရုကြောင်ရှောက်လို့တော့ဒီဘက်ကပဲမှားတယ်လူလူဘာလို့လူဖြစ်သွားတယ်ပေါ့ဖြစ်တော့အခု channel တွေကောင်းချီအကုန်လုံးကအလုပ်ရတယ်ဟိုမီဒီယာကိုနှိပ်ကွတ်နေပါ냐ဒီလူတွေပြောလာတော့မှန်တယ်ကတော့မီဒီယာကိုနှိပ်ကွတ်တာမပေါ့မှန်တယ်ကတုံးလက်တူကိုအစကလေးကအဲ့လိုမျိုးဖြည့်ရှင်းလိုက်မယ်ဆိုလို့ရှိရင်အဲ့လောက်ကျအောင်အပြင်ဖြစ်လာပြရလဲအကြောင်းမရှိပါဘူးကျွန်တော်အနေနဲ့အမြင်ပြောရတာမျိုးတော့
ဟုတ်ကဲ့ပါခင်ဗျာဦးစောမြင့်လည်းဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဆရာဦးကျော်ရင်မြင်းနဲ့ဆရာဦးစိန်ဝင်ဂုတော်တော်ရှင်ဆွေးနွေးတော်တာကြားမှာပါတော့လူလူဘက်ကမျှော်လင့်တာကဟာလာမီဒီယာတွေအနေနဲ့ကကိုရေးလိုက်တာမှားတယ်ဆိုလဲခုနပြောသလိုပေါ့လေတာဝန်ခံတာဝန်ယူပြီးတော့ဖြည့်ရှင်းလိုက်အစိုးရဘက်ကမှားတယ်ဆိုရင်လည်းပဲအစိုးရဘက်ကဝန်ခံလိုက်စသည်အားဖြင့်လူလူကဒီလိုမျှော်လင့်နေမီဒီယာတွေလည်းအားကိုးတယ်ဆိုတာဆရာတို့ကြားခဲ့ကြပြီးပါပြီဆိုတော့ကျွန်တော်ကလည်းကိုယ့်အကူတွေးပါတယ်ဒီကိစ္စကဘာကြောင့်ဒီအချိန်ဒီထိရောက်သွားတာလဲဟာလာဒီမိုကရေစီအစိုးရဒီမိုကရေစီဖော်ဆောင်မဲ့အစိုးရလူထုကကိုယ်တိုင်ရွေးကောက်တင်မြှောက်ထားတဲ့ဒါဥပဒေမင်းဆိုရင်အမတ်ဘွားကနေပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်လာတာပါငါကနောက်ခံတမန်ကြောင်လည်းရှိဒါသူတယောက်ပါဒီလိုအချိန်နေဒီလိုလူတွေကနေပြီးတော့ဒီလိုပုံမှန်ကြီးတွေနဲ့ဟာလာအမှုဆွဲပြီးစင်နာကတပိုင်းတစ်ဖက်ကသတင်းမီဒီယာသမားတွေကတာဝန်ခံမှုဟာလာအချက်လက်ရအားနည်းမှုတွေပုံမှန်အခြေခံပြီးတော့ဆွဆွဲတာကတပိုင်းဆိုတော့ဒီလောက်အခြေအနေအထိမရောက်သင့်ပဲနဲ့ရောက်သွားတဲ့ကိစ္စမှာဆရာတို့အကောင်းဆုံးဖြေရှင်းနည်းကဘာလို့မြင်ပါသလဲဆရာဦးကျော်နေအောင်ပြောပါဟု
တ်ကဲ့အဲကျွန်တော်ကတော့ဒီစာမစင်းကောင်စီပေါ့လေအဲစာမစင်းကောင်စီကတကယ်အသက်ဝင်ပြီးတော့အဲတကယ်ထိခိုက်နေတာမှုရှိလို့ရှိရင်လည်းတကယ်ယက်တီတကယ်ဖြေရှင်းပြည်သူလူထုကရောမီဒီယာသမားတွေကရောအားကိုးလောက်တဲ့ကောင်စီမျိုးအဲ့ဒီလိုပုံစံမျိုးအလုတ်လုတ်ပေးနိုင်တယ်အလုတ်လုတ်ပြတယ်ဆိုလို့ရှိရင်တော့အားကိုးလာကြပြီးတော့ဒီလိုအခြေအနေကိုမရောက်ဘဲဖြေရှင်းလို့ရမယ်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးစိန်ဝင်းကရော ဦးစင်မေဖုန်းလိုင်းကမကောင်းပါဘူးကြာတော့ပါပြီကျွန်တော်တို့ပြန်ခေါ်ပေးပါမယ်ဒီတော်တွင်မှာကျွန်တော်တို့ရှင်နောက်ထပ်2ယောက်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာဖတ်ပြပါမယ်တူကဆွေးနွေးထားတာကတော့ဒီကိစ္စကိုတရားဥပဒေအားနည်းနေတဲ့နိုင်ငံတွေနဲ့တိတိကျကျဖြစ်စေချင်ပါတယ်တဲ့လမ်းဘေးဈေးတဲ့စီပင်မူရီရန်ကအင်ဂျီယာမဲ့လောင်စားသမားမူရီစီသမားတွေနဲ့ရဲနဲ့ဖြစ်တဲ့ကိစ္စမဟုတ်တလို့မထူးဆန်းတဲ့တရားသူကြီးလက်စားရဲလက်စားဆိုတဲ့ကိစ္စမဟုတ်ပါဘူးတဲ့ဒိုင်းဆိုရကျူးစိုးဝင်ကြီးချုပ်နဲ့ဇရုဒမန်တိုင်းမီဒီယာဖြစ်တာဆိုတော့ဥပဒေအတိုင်းတိတိကျကျစံပြပြီးအနေနဲ့ပြည်သူတွေမြင်တွေ့လိုပါတယ်ဆိုပြီးတော့တယောက်ကဆွေးနွေးထားပါတယ်နောက်ကျွန်တော်တို့မမဦးမြန်မာပြည်ဆိုတဲ့သောတာရှင်ကလည်းပဲမခိုင်လုံတဲ့သတင်းတစ်ခုကိုအရီဒါအာဝေါ်နေနဲ့ဖော်ပြလိုက်တာအတော်ကိုဝိပ္ပစင်မြတ်ဖြစ်ပါတယ်တဲ့အရီဒါအာဝေါ်ဆိုတာဝန်ကြီးချုပ်နဲ့ခရိုနီတယောက်ကြားမှာအဂရီလိုက်စားတာတေးကြပြီးအဂရီလိုက်စားမှုနဲ့လည်းအရေးယူနေပြီဆိုရင်တော့အရီဒါအာဝေါ်နေနဲ့သုံးသက်ချက်တွေသဘောထားမျိုးတွေတင်ပြနိုင်ပါတယ်တဲ့အခုကမတေးကြတဲ့ကိစ္စကိုအရီဒါအာဝေါ်လို့တာစိုးစိုးမှာသတင်းမီဒီယာမှာအရီဒါအာဝေါ်ကန္တာအရေးကြီးဆုံးနဲ့တာဝန်အခမ်းအနားဆုံးကန္တာလို့ထင်ပါတယ်တဲ့တခါကျွန်တော်တို့မလေးရှားကသောတော်ရှင်ကိုကူဦးကလည်းပဲမီဒီယာတခုကမိမိတို့သတင်းဌာနကနေပြီးတော့အများပြည်သူကိုတင်ပြတဲ့သတင်းတိကျခိုင်လုံမှုရှိအောင်စစ်စစ်ပြီးမှမတင်ပဲလှလို့စပယ်သတင်းတင်ပြလို့ဖြစ်ပါတယ်။ဒါမီဒီယာကျုံ့ချုပ်ပေါက်တာပါ။တရားစွဲကိုစွဲတင်ပါတယ်။သတင်းလွတ်မှုကိုအသုံးချပြီးအစိုးရဝန်ကြီးတို့ရဲ့ဂုဏ်သိက္ခာကျဆင်းသွားအောင်ရည်ရွယ်ချက်ရှိရှိထိုးနေလိုက်တာလို့မြင်ပါတယ်။ပြောရရင်ရှင်းရရမှာပေါ့။ဝန်ကြီးဘက်ကလည်းတကယ်လက်စားရုံးမှန်ခံရမှာပေါ့။ဘယ်သူမှန်တယ်မှားတယ်ဆိုတာတရားရုံးမှာပဲရှင်းတင်ပါတယ်။ဒါမှပြည်သူတွေကွက်ကွက်ပြတ်ပြတ်သိရမှာပါတဲ့။ဒါတော့တရှင်တွေရဲ့အင်းမင်းပို့ပြီးဆွေးနွေးထားချက်တွေပါတယ်ဆွေးနွေးမဲ့တော်တော်ရှင်သူထပ်ပြီးတော့ဖိတ်ခေါ်ပါမယ်စကိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ပါဦးကြအောင်ရဲ့သဘောထားဆွေးနွေးပါခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့ဆွေးနွေးရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာဒီမိုကရေစီတို့သွားတဲ့အခါမှာပုဂ္ဂိုလ်ရေးရာလက်ရက်စာပြောဆိုပိုင်ခွင့်ကိုတားမြစ်ထားတဲ့ပုံမှလူဖြစ်နေတဲ့ဒီထက်သေးရေး66ကကြီးဆိုတဲ့ဥပဒေကိုကျွန်တော်အမေနဲ့တော့ပြင်ဆင်တဲ့နေလို့မြင်ပါတယ်။ဘာကြောင့်မို့လဲဆိုတော့ဒီကျွန်တော်မိရတဲ့ကြားလိုက်ရတဲ့ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးမှကျွန်တော်လည်းဒီဒီလိုအနေနဲ့သတင်းမီဒီယာတွေအားကိုးနေတဲ့နေရာမှာဒီလိုနည်းနည်းနားနားဖြတ်သွားတယ်ဆိုတော့ကောင်းလို့မကောင်းပါဘူး။အဲ့ဒီတော့ကျွန်တော်ကတော့ဒီဥစ္စာကိုအများဆုံးပြင်ဆင်တဲ့နေလို့ပဲကျွန်တော်ကတော့ရှင်းနေလို့ပါလေ
။ဟုတ်ကဲ့ပါဦးကြောင်ကျေးဇူး
။ရှင်းနေလို
့ဟုတ်ကဲ့
။ပါပါခင်ဗျာ
။ဟုတ်ကဲ့ပါဦးကြောင
်။ကျေးဇူးပါလေ။
ဟုတ်ကဲ့ပါခင်ဗျာအလားတူပဲဖြစ်ပါစေကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဦးစိန်ဝင်းကဖုန်းကျသွားတဲ့အချိန်မှာကျွန်တော်မေးထားတဲ့မေးခွန်းလေးဒီကိစ္စကိုဒီအချိန်ဒီမရောက်တင်မဲနဲ့ရောက်လာခဲ့ရတဲ့ဒီကိစ္စကိုအခုဘယ်လိုမျိုးအကောင်းဆုံးဖြေရှင်းလို့ရမယ်လို့ဦးစိန်ဝင်းမြင်ပါသလဲ
ကျွန်တော်တို့တိုင်းပြည်ကအရင်ကတော့ဟို blanket ပေါ့လေအုတ်ထားခံတာနေပြီးတော့ဒီလိုမျိုးဖွင့်လိုက်တဲ့အခါမှာဒါမျိုးပြဿနာတွေဖြစ်မယ်ဆိုဖြစ်လာနေလေကျွန်တော်လင်းချက်တွေကတော့ဟိုစမ်းစားမှုတွေရှိခဲ့တယ်အဲ့ဒါတွေကိုဖြေရှင်းနိုင်ဖို့အတွက်ကကျွန်တော်တို့ platform တစ်ခုကိုတည်တာအဲ့ဒါပါလဲဆိုတော့သတင်းမီဒီယာကောင်စီမှန်ပါတယ်သတင်းမီဒီယာကောင်စီမှာအစောပိုင်းကာလတွေမှာအငင်းပွားစရာတွေရှိနိုင်တယ်เนาะမကြေလည်မှုတွေရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီဟာကိုတည်မှရမယ်အဲ့ဒီဟာကိုတည်ထားမှသာလေဦးတည်ပြီးထားမှသာလေတရားရုံးမရောက်အောင်ကျွန်တော်တို့ကသွားကြရမယ်ဟိုကျွန်တော်ပြောချင်တဲ့ဟာကအာနိစ္စကကဏ္ဍတိုင်းမှာရှိတယ်အဲ့ဒီဟာကိုဟိုဖြေရှင်းမှုအတွက်ကနေနိုင်ဆွေးနွေးတာတွေကအရင်ဆုံးပြင်ထားမယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘဲနဲ့ဖြစ်ကနေရှိတရားရုံးသွားတဲ့ဟာမျိုးတရားကိုယ်နဲ့မကျေနပ်ရင်တရားဆွဲလိုက်မယ်ဆိုတဲ့ဟာမျိုးသွားတာဘယ်သူလုံးလုံးမကောင်းဘူးတရားရုံးကိုနောက်ဆုံးအဆင့်အနေနဲ့အဲ့ဒါအကောင်းဆုံးဆိုတော့ဒီမီဒီယာကောင်စီကိုဒီဖြစ်ခြင်းကအကောင်းဆုံးလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာတိုက်ဆွေးနွေးမယ်နောက်ထပ်သတင်းတူဖိတ်ခေါ်ပါမယ်ဆန်ဖရန်စစ္စကိုအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကဥဒွေးမောင်မှာဥဒွေးမောင်ရဲ့အမြင်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်အမြင်ကတော့လေဟိုဟို66ကာကြီးလို့ခေါ်တဲ့အဲဥပဒေကတော့ဟိုဘာပဲလက်ရှိအသေးလားတော့ရှိတယ်နဲ့လို့ထင်တယ်ခင်ဗျာအာဘာဖြစ်လဲဆိုတော့ဟိုဒီမိုကရေစီတိုက်ပြီးမှာဒါမရှိသေးဘူးလို့ပြောပြီးမဲ့လေမရင်ချက်သေးရကျွန်တော်တိုက်ပြီးအတွက်ကတော့လောလောဆယ်ထားတင်တယ်လို့တော့ထင်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့လူမှုကွန်ရက်တွေမှာလည်းအများကြီးမြင်နေရတယ်ပေါ့နော်ဟိုရေးတာသားတာတွေအဲ့ဒါတွေရတယ်စီးမဲ့ကမ်းမေးတွေပေါ့နော်အများကြီးပဲတိုင်းပြည်ရဲ့ဂုံတိတ်ခါဟိုအစိုးရရဲ့ဂုံတိတ်ခါတွေအများကြီးကြာစင်းတယ်ပေါ့နော်အဲ့တော့ကျွန်တော်အမည်ကိုပြောရရင်တော့တင်းကျက်တဲ့ဥပဒေကတော့အတိုက်တာတစ်ခုအနေနဲ့တော့ကျွန်တော်တိုက်ပြီးပါရှိပဲဒါဟိုလူမျိုးကိုအိုအိုနှိမ့်ဆက်ချင်လို့မဟုတ်ဘူးနော်တိုက်ပြီးတော့လိုရခီးကိုမြင်မြန်ရောက်ဖို့အတွက်ဟိုဘက်ကဂျိုးထောင်ဒီဘက်ဂျိုးထောင်နေမဖြစ်ဖို့အတွက်ပဲ့ထင်းတဲ့သဘောမျိုးလေးတော့ တင်းကျတဲ့ဥပဒေတော့ကျွန်တော်တိုင်းပြည်မှာလက်ရှိထားတင်တယ်လို့တော့ကျွန်တော်ထင်ပါတယ်ခင်ဗျာကျွန်တော်အဲ့ဒါပဲပြောချင်ပါတယ
်ဟုတ်ကဲ့ပါဦးတင်မောင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်တစ်ခုအချို့ကိုဖတ်ပြချင်ပါတယ်သောရရှင်ဒူကဒီမိုကရေစီစနစ်ကိုသွားမယ်ဆိုရင်ဥပဒေတွေရာလဲဒီမိုကရေစီစံနှုန်းနဲ့ညီညွတ်လိုက်ဖက်မှုရှိဖို့လိုအပ်ပါတယ်အလဲပင်နဲ့ရန်ကုန်တိုင်းအစိုးရအဖွဲ့တို့ရဲ့အမှုလို့မတတ်မှတ်ပဲဒီမိုကရေစီတည်ဆောက်တဲ့နိုင်ငံအတွက်လိုက်ဖက်ခြင်းရှိမရှိဆိုတဲ့စံနှုန်းတွေနဲ့တိုင်းတာသတ်မှတ်တင်ပါတယ်တဲ့နောက်ဒူကတော့ဒီမိုကရေစီခေတ်မှာဝေဖန်လို့ရပါတယ်အမှားထောက်ပြလို့ရပါတယ်လူတယောက်ရဲ့ဂုဏ်သိက္ခာကိုညှို့နှံ့အောင်လုပ်လို့မရပါအပုတ်ချလို့မရပါလောလောဆယ်ပြောဆိုပိုင်ခွင့်နဲ့ဂုဏ်သိက္ခာကာကွယ်ခွင့်ဟာညီလူညီမျှဖြစ်တင်ပါတယ်အမှန်တရားဟာဘယ်တော့အခါမှပျောက်ကွယ်သွားရုံထုံးစံမရှိပါတဲ့ကျွန်တော်တိုင်းဆွေးနွေးမဲ့သောရရှင်သူကိုဖိတ်ခေါ်ပါဦးမယ်ကြာပါသေးတယ်ရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းဦးကျော်လင်းကရှင်နေကြီးဥပဒေရေးရာကျွမ်းကျင်သူဆိုတော့ဒီ66ကကြီးကိုဥပဒေရေးရာရဘယ်လိုဆွေးနွေးမလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဘောတွေ့ရတာလားဗျာ2013အော်တိုဟောလရှင်းနေမှာပြဋ္ဌာန်းနေဒီဆက်တွေဥပဒေပုံမှန်66ကကြီးဟာအတော်ဝင်နေစရာကောင်းတာကဗျာရဲစခန်းကြီးမှာပါတယ်ခေါ်စီအကုန်လုံးထည့်ထားတယ်အပေါ်မှာလည်း6လမ်းကို extortion ဆိုတာ6လမ်းတောင်းယူမှုပြီးတော့ခိုင်ချင်းချောင်းမှုအဲ့နောက်ရှင်ဝဲတဲ့ကောင်တွေမှာအသေးပြတ်မှုတွေထည့်ထားတယ်ဒါပေမဲ့အသေးပြတ်မှုတွေထည့်ပြီးသူက cost မှာသူ only သူ naming ဒီ name လေးတွေတက်ထားတယ်သူက exception ကြီးကိလို့ချက် provisory မပါဘူးဗျာအပေါ်မှာဗျာပုံမှန်900ဆိုပြီးတော့ကျွန်တော်တို့အပြစ်ပေးလို့ရပါမယ်169ချွင်းချက်တွေကိုလုံးဝစဉ်းစားပေးရတယ်ဘောမိဘသားသမီးကိုအသေးပြောင်းပြောလိုက်ရင်လေပြင်မှုမနှုတ်ဘူးလို့အခုတော့အများပြည်သူကြိုးတဲ့သတင်းဌာနတွေပြောရင်လေပြင်မှုမမြဲဘူးလို့ဝါရမှာရေးထားတယ်အဲ့ဒီခွင့်ရတာမရတော့ဘူးအဲ့တော့ဒီဥပဒေပြုစုတဲ့လူတွေရစရကြီးကကျွန်တော်ကပေါင်းလွယ်တဲ့နေပေါင်း156နှစ်ကနေပေါ်လာတဲ့ဥပဒေအဲ့ဒီဥပဒေကိုဖြည့်ဆည်းလိုက်လို့ဖြစ်သွားတယ်ဥပဒေကိုယူသွားပြီးသူနဲ့တူအောင်ပုံရတယ်အခုတော့ခေါင်းနေဖြတ်ပုံမျိုးလူတွေသက်သက်ကုန်လို့ပဲဥပဒေကအသက်ထွက်တာရစရကြီးဥပဒေကပုံမှန်ကိုရေးထားပြီးတော့သူကအဲ့တော့60ရောက်ခါကြီးလို့လုပ်လိုက်အဲ့ဒီနေရာမှာတခါဥပဒေမှာကအမကမပေးရလို့မပါဘူးဗျရဲရဲပိုင်နေလို့ပဲပါတယ်။ဒါပေမဲ့ရုံးနေမှာပါပြီလို့ဆိုအမကမပေးဘူးပဲလို့။အဲ့လို schedule 2ဆိုတာဒါကျွန်တော်တို့အဲ့လိုပါပြောစတက်ဘူလာအဲ့ offices for the crime ဘယ်အရီဦးရီစီရဇမှုနဲ့ပတ်သက်တဲ့ဇာတ်မှာပါရှိလို့ဆိုတော့အမကပေးရဘူးမပေးရဘူးပေးရလို့ဆိုရှိတယ်။ရဲရဲမပိုင်ဘူးပိုင်နေဆိုရှိတယ်။တော့လို့ဆိုရင်ရဲရဲမပိုင်ဘူးအမကပေးလို့ရတယ်။ဆိုတော့လည်းအခုကတို့ကသူ့ဦးရီဖြစ်နေပြထားလိုက်တော့ရိုးဦးတို့ရောမို့လို့ရဲရဲပိုင်သွားပြီ။ဒါပေမဲ့အမကမပေးရဘူးမပါဘူးဗျ
။ပေါ်လို
့အမကမပေးဘဲထားတယ်နော်နခုတူရတာဘာတူလဲဆိုကိုစားလိမ့်မလေးပဲအသေးပြောင်းပြောချင်းအဲ့ဒါဆို25ခါဝေးဒါကျွန်တော်ပြောတယ်မီဒီယာဦးတွေအဲ့ဒီရဆိုပါတယ်ဟုတ်လား
ဟုတ်ကဲ့ဦးကျော်လေး
ငွေဆယ်ဆိတ်ဒါပဲရှိတယ်အခုကတော့အဲ့ဒီဦးတွေနဲ့ရေးမိပဲနဲ့214ဦးတွေနဲ့ရေးမိ213နဲ့ယူတော့ကျွန်တော်ကတော့တက်မှာဘာပြောလို့ဆိုလို့ရှိရင်နောက်ကြတဲ့ဦးတွေကလည်းလွှမ်းမိုးရမယ်နောက်ကြတဲ့ဦးတွေကမလွှမ်းမိုးဘဲနဲ့ငါတို့အမြင်ကတဲ့ဦးတွေကလွှမ်းမိုးတယ်ဆိုဒီဦးတွေချုပ်တယ်လည်းဒါဒီကျွန်တော်ကဆက်ရဆိုသူတို့လည်းလိုက်နာရပါတယ်ပုံမှန်3ဆလိမ့်မှာအကုန်ပါတယ်နောက်ကြတဲ့ဦးတွေနဲ့ရှေ့ကြတဲ့ဦးတွေကိုယ်လက်ဆန့်ကျင်နေဟုတ်ကဲ့ဥက္ကဋ္ဌနဲ့ပြောမှုတွေပြောတယ
်ဟုတ်ကဲ့ဦးကျော်လေး
ရုပ်ကိုသေးပြအောင်ပြောလို့ရှိရင်လည်းကိုစားလိမ့်မယ်ဗျမဒီယာဥက္ကဋ္ဌမှာအဲ့ဒါဆို25ခါဝေးရသူက300ရနေပြီလို့ဆယ်သိန်းထိတောင်ကိုရိုက်လို့ရတယ
်ဟုတ်ကဲ့ပါဦးကျော်လေးညနေလေးကိုရှင်းနေကြောင်းနေဥက္ကဋ္ဌကြောင်းနေကျွန်တော်တို့ပြောရရင်တော့အများကြီးအရှိကြီးဖြစ်နေပါလိမ့်မယ
်
ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဦးကျော်ရင်မြင့်နဲ့ဦးစိန်ဝင်းအခုဖြစ်ရက်ကသတင်းမီဒီယာသမားတွေဒီလိုမျိုး66ကကြီးနဲ့ဟလာနောက်ကပုံမှန်900နဲ့အစွဲခံရတယ်ဆိုတာဒါကအသစ်တော့မဟုတ်ပါဘူးဖြစ်ရပထမဦးဆုံးဖြစ်ရလည်းမဟုတ်ပါဘူးဖြစ်ခဲ့ဘူးပါတယ်ဘသူတွေကဆွဲတယ်အစွဲခံရတယ်ဘသူတွေဒါတွေကလည်းရေးသားပြောဆိုနေကြတာဆိုတာအလုံးသိပြီးပါပြီဆိုတော့ကျွန်တော်ဒီနေရာမှာဦးကျော်ရင်မြင့်နဲ့ဦးစင်ဝင်ဆွေးနွေးပေးစေချင်တာကဒီဖြစ်ရကနေပြီးတော့ဟလာကိုတကယ်ဂုဏ်သိက္ခာရှိတဲ့သတင်းမီဒီယာသမားတွေဖြစ်ဖို့စူးစမ်းနေကြတဲ့သတင်းမီဒီယာသမားတွေဘာသင်ခန်းစာယူနိုင်ပါသလဲဦးကျော်ရင်မြင့်အရင်ဆွေးနွေးပါခင်ဗျာ
သင်္ကန်းစာတော့ကျွန်တော်တို့သတင်းမီဒီယာရဲ့အသက်ဖြစ်တဲ့တိကျမှန်ကန်မှုအဲ့ဒီတာဝန်ကိုယူရပါမယ်အဲ့ဒီတာဝန်မယူနိုင်ဘူးဆိုလို့ရှင်အန်ဒရယ်ရှိလာနိုင်ပါတယ်ဆိုတဲ့သင်္ကန်းစာယူနိုင်ပါတယ်ဗ
ျဟုတ်ကဲ့ဦးစိန်ဝင
်ဟုတ်ကဲ့ကျွန်တော်တို့မီဟိုကနိုင်ငံနေမှာပေါ့လေမီဒီယာဖြစ်တည်မှုတွေကိုကြည့်လို့ရှင်နှစ်မျိုးရှိတယ်ခင်ဗျာတစ်မျိုးကနိုင်ငံရေးရနေပြီးတော့ဖြစ်တည်တာနောက်တစ်မျိုးကလူမျိုးရေးတရားမျှတမှုဆိုတဲ့ရှုထောင့်ကနေပြီးတော့ဖြစ်တည်
ဦးစိန်ဝင်ဖုန်းလိုင်းကပြန်ကြသွားပြန်ပါပြီဆိုတော့ဇယုတ်ကျော်ရင်မြင့်အခုကရန်ကုန်တိုင်းအစိုးရအဖွဲ့နဲ့ 11 Media Group နဲ့ဖြစ်တာပေါ့လေဆရာတို့မန္တလေးဘက်မှာရောဒီလိုမျိုးအခြေအနေတွေရှိနေပြီလား
အဲမရှိသလောက်ပါပဲခင်ဗျမန္တလေးဘက်မှာတော့ဒီအဲ့ဒီသတင်းမီဒီယာဘက်ကလည်းအသက်နိုင်ဆုံးတော့တိကျမှန်ကန်အောင်လေရေးကြပါတယ်သိကြီးပြဿနာမရှိပါဘူးနောက်တစ်ခုကအနာပိုင်းအဖွဲ့အစည်းများနဲ့တည်င်းသမားတွေလည်းရင်းရင်းနှီးနှီးစီစီလုံးလုံးနီးနီးကပ်ကပ်ရှိကြပါတယ်အဆင်ပြေပါတယ
်ဟိုအနာပိုင်းအဖွဲ့အစည်းနဲ့တည်င်းသမားတွေကအရင်ရင်းရင်းနှီးနှီးစီစီလုံးလုံးရှိကြလွန်းတော့လေကောင်းပါမလားဆရာဦးကျော်ရင်လည
်းအဲ့ဒီလိုတို့ရင်ခုနလိုပူးနေတဲ့စီလုံးမျိုးမျိုးတော့မဟုတ်ပါဘူးဟို
ဆွနာပဲဟိုလွယ်လွယ်ဒီမီတွေ့ခွင့်ရကြတယ်ဆွေးနွေးခွင့်ရတယ်သူတို့အနာပိုင်းပတ်သက်မကျင်တတ်ရှိလို့ရှိရင်လက်ချက်ချင်းပြောတယ်အခင်ဗျားတို့ဒါပြင်မှားနေတယ်ဆိုတော့ထောက်ပြတာမျိုးရှိပြီးတော့ဟိုတူးနဲ့တူးအဲ့လိုတွေ့ရလွယ်တဲ့ရင်းနှီးမှုမျိုးပါအဲကိုပေါင်းပြီးတော့မှကသူ့ကိုမပြောကိုသူမပြောအဲ့ဒီလိုရင်းနှီးမှုမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ပါဆရာဦးကျော်ရေဦးစိတ်ဝင်ပြန်ရောက်ပါပြီဦးစိတ်ဝင်ကျွန်တော်တို့အချိန်သေးမရတော့ပါဘူးခုနပြောလက်ဆစကားသတင်းမီဒီယာသမားတွေဂုဏ်သိက္ခာရှိရှိရပ်တည်နိုင်ဖို့ဘယ်လိုသင်ခန်းစာယူနိုင်ပါသလဲ
ဟုတ်ကဲ့ကျွန်တော်တို့အဲ့တော့ခုနကတော့ဟိုကျွန်တော်အဓိကလိုအပ်တာကတော့ checking ပေါ့နော်ဒီအချက်လက်တွေကိုပြန်ပြီးတော့စစ်ဆေးစစ်ကြောတာအဲ့ဒီဟာကအဓိကပဲ
ဟုတ်ကဲ့
Hello
ဟုတ်ကဲ့ကြားပါတယ်ဦးစိတ်ဝင်ဆက်ပြောပ
ါဟုတ်ကဲ့ကျွန်တော်တို့အဲ့ဒီဟိုအဲ့ဒီလိုတည်င်းမှာပြန်ပြီးတော့စစ်စစ်တဲ့ဟာနော်ကိုကဘယ်လောက်ပဲအမှဒီကိစ္စဆိုရင်ကျွန်တော်ကြားနေတာဒီလိုစီးပွားရေးလောကထဲမှာပြောနေတာရှိကြားနေတာပဲပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟာကိုဒီတိုင်းမလုံလောက်ဘူးအဲ့ဒီဟာကိုအရေးကြောင်းမှာငါဘယ်လိုတက်တည်ပြမလဲဆိုတဲ့တက်တည်ခိုင်မာနိုင်တဲ့ဟာကိုကျွန်တော်တို့ကတည်ပြီးတော့လုပ်တင်တယ်ကိုကသိုံနေတော့သိမှုမရဘူးတက်တည်ပြမှာဖြစ်တာပေါ့
ဟုတ်ကဲ့ကျွန်တော်တို့ဆိုတာမိနစ်40
ဖြစ်ဖို့လိုတယ
်ဟုတ်ကဲ့မိနစ်40ကျော်ကျော်40စက္ကန့်40ကျော်ကျော်45စက္ကန့်လောက်အချိန်ကြာမှသေးတယ်ကျွန်တော်ဆရာဦးကျော်မြင့်နဲ့ဆရာဦးစင်ဦးရဲ့သဘောထားကိုနောက်ဆုံးချိန်တည်ချင်နောက်ဆုံးမေးခွန်းအနေနဲ့တည်ချင်တာကဆရာဦးကျော်မြင့်ဒီဖြစ်ရက်ကသတင်းမီဒီယာလောကနဲ့သတင်းမီဒီယာသမားတွေအပေါ်လူတူးရဲ့ယုံကြည်ကိုးစားမှုကိုထိခိုက်စေနိုင်တယ်လို့မြင်ပါလား
အထိခိုက်ပါတယ်ခင်ဗျခုနကရှေ့မှာတော်တက်စင်တယောက်ဆွေးနွေးကြတယ်လို့ပဲသူတို့ကမီဒီယာကိုအာဂိုတကြီးရှိတဲ့အခြေအနေမျိုးမှာမီဒီယာကတကယ်လို့မှားပြီးဖော်ပြခဲ့မိတယ်ဆိုရင်အမှန်တမ်းအထိခိုက်ပါတယ
်ဟုတ်ကဲ့ဇာဦးစင်ဝင်ရအောင်ဘယ်လိုမြင်ပါလဲ
အဲ့တော့မှတိကျမှာဒါပေမဲ့ရေရှည်မှာကျွန်တော်တို့အကောင်းဘက်တွေကိုပို့ပြီးတော့ရောက်သွားကြမှာပါမီဒီယာတွေလည်းပို့ပြီးထူးဆိုင်လာကြတယ်နောက်ပြီးတော့တရားစွဲဆိုမှုတွေကလည်းထိမ့်သိမ့်လာကြမယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွေးနွေးပေးတဲ့ဦးကျော်ရင်မြင့်ဦးစိန်ဝင်းဓာတ်ရိုက်ပါဝင်ဆွေးနွေးသူညာစင်သူတို့တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သူမတင်ကြီးထိုင်တဲ့သူကုကြကြသိန်းစီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းဒိုမီတာ30နဲ့52တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဂရိနိုင်ငံမှာရောက်ရှိနေပြီးတော့နောက်ထပ်မဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလည်းမြောက်တလန်တိတ်စာချုပ်အဖွဲ့နေတိုးနဲ့ပတ်သက်လို့အမေရိကန်ရဲ့ရည်တည်ချက်ဆက်လက်ခိုင်မာနေမယ်ဆိုတော့ဥရောပနိုင်ငံတွေကိုအာမခံနိုင်ဖို့ကြိုးစားနေပါတယ်။အမေရိကန်ပြည်ထောင်စုကနေမထွက်ခွာခဲ့ရွေးကောက်ခံသမ္မတထရမ့်နဲ့တွေ့ဆုံချိန်မစ္စတာထရမ့်ကသူ့လက်ထက်မှာအမေရိကန်ရဲ့အရေးပါတဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းထားရှိသွားမှာဖြစ်တယ်ဆိုတော့သူ့ကိုပြောခဲ့တဲ့အကြောင်းသမ္မတအိုဘားမားကပြောပါတယ်ရှင်။ဆိုရဖွဲ့တဲ့စတင်ဖွဲ့စည်းနေတဲ့ဒီအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာနယူးယောက်မြို့တော်ဝင်ဟောင်ဟူဒီကူလီယာနီကိုနိုင်ငံသားရေးဝန်ကြီးတာဝန်ပေးရသွားပဲရှိတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါဗျ။ဒါမဲ့လည်းပြည်ထောင်စုအဆိုရရှိနေတာဝန်ထမ်းဆောင်ခဲ့ပြီးတဲ့ကူလီယာနီအနေနဲ့နိုင်ငံသားရေးမူဝါဒအတွေ့အကြုံရှိသူတွေသာတာဝန်ယူလို့ရှိတဲ့ဒီယာရုတာဝန်ထမ်းဆောင်ဖို့လုံလောက်တဲ့အတွေ့အကြုံရှိတဲ့သူတော့မဟုတ်ပါဘူး။နိုင်ငံသားရေးဝန်ကြီးတာဝန်ပေးရခံလိုက်ရနိုင်တယ်လို့သတင်းထွက်ပေါ်နေတဲ့နောက်ထပ်တစ်ဦးကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ဟောင်းဂျွန်ဘိုလ်တန်ဖြစ်ပါတယ်ရှင်။စီးရီးယားနိုင်ငံအီဒလစ်နဲ့ဟ ோம் စ်ခီယာနီကိုပြစ်မှတ်ချပြီးရုရှားလက်တပ်ကထိုးစစ်ဆင်မှုကြီးတွေစတင်လိုက်တဲ့အကြောင်းကိုရုရှားအစိုးရကဒီကနေ့ပြောပါရယ်ဒီထိုးစစ်ဆင်မှုမှာပြီးခဲ့တဲ့သတင်းပတ်တုန်းကတခြားသင်္ဘောတွေနဲ့အတူပြည်ထဲပင်လယ်အရှေ့ခြမ်းကိုရောက်နေလာတဲ့ဒီရုရှားရဲ့တခုတည်းသောလေယာဉ်တင်သင်္ဘော Admiral Kunyevsov ဘော်ကလေယာဉ်တွေလဲပါတယ်လို့ရုရှားကာကွယ်ရေးဌာနကပြောပါရယ်ရှင်
တတင်းချင်းချုပ်ကိုမှခင်ပြတွေကပြောပြပေးသွားတာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမှတင်ငေးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ် VOA American အတံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.85လိုင်းဒိုမီတာ50 kHz 9.99နဲ့လိုင်းလိုက်မီတာ190 kHz 15.95ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအောင်ကြမ်းမာရှင်လန်းပါစေရှင် VOA အပင်နာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
်
This program has come to you from the Voice of America, Washington.